Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2022ခုနှစ် January လ22ရက်နေ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့တန်လွင့်အစီအစဉ်တွေကိုတာဝန်ယူတည်ဆက်သွားမှာပါပထမဦးဆုံးအနေနဲ့ကတော့ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးပါမယ်မြန်မာအာဏာသိမ်းစစ်ကောင်စီရဲ့ရင်နံတဲ့သဘာဝတန်ခွေတင်ပို့မှုတွေကိုပိတ်ပင်ဖို့အရေးယူဖို့အတွက်ပြင်သစ်တိုတယ်ကုမ္ပဏီကထောက်ခံမယ်ဆိုတဲ့သတင်း The Way Watch သတင်းဌာနကသတင်းတောက်တွေကိုဆေးအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့ဆိုတဲ့သတင်းစတဲ့သတင်းတွေကိုဥစွာတင်ဆက်ပေးပါမယ်အဲ့ဒီနောက်မှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
ထုတ်လိုက်တဲ့စာချုပ်တွေပေါ်မှာကျွန်တော်ကတည်းကလေ follow လုပ်ရမယ်သူတို့ကလုပ်ကြမလို့ဘူးဆိုတဲ့ပုံစံမျိုးတွေအယူဆတဲ့လုပ်တဲ့ရင်းချရင်းကတော့ဘယ်တော့မှအောင်မြင်နိုင်ကြမရှိပါဘူး
ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သုံးသပ်ချက်အစီအစဉ်ထဲမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်။အဲဒီနောက်မှာတော့ကြန့်ရှိနေတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်တော်ဖို့အစီအစဉ်ထားပါရခင်ဗျာ။အခုတော့ကျွန်တော်တို့သတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြပါတော့မယ်ခင်ဗျာ
။ယူကရိန်းရဲ့ဖြစ်ရှင်းရမှာပြက်ပြက်သားသားဆုံးဖြတ်မယ်အချိန်တပြည့်ဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့ဆက်ကိုရုရှားကတန်ရတသိန်းလောက်တွန်းမြင့်ထားတာကြောင့်ရုရှားနဲ့အနောက်နိုင်ငံတွေကတင်းမာမှုတွေကြီးထွားလာနေချိန်မှာပဲသတိပေးပြောကြားလိုက်တာပ
ါ It's bigger than a conflict between two countries. It's bigger than Russia and NATO. It's a crisis with global consequences.
နိုင်ငံပြိပခတ်တဲ့ပိုကြီးမားပါတယ်ရုရှားနဲ့ NATO မဟာမိတ်ဖွဲ့ကပြိပခတ်တဲ့လည်းကြီးမားပါတယ်ကမ္ဘာတဝန်းအကျိုးဆက်တွေကျင်းပမယ့်အချက်တည်းပါဒါကြောင့်လဲကမ္ဘာတဝန်းကအာရုံစိုက်မှုတွေနဲ့အရေးယူဆောင်ရွက်မှုတွေလိုအပ်ပါတယ်လို့ဂျာမနီနိုင်ငံဘာလင်မြို့မှာကြာသပတေးကဝန်ကြီးဘလင်ကင်ပြောဆိုလိုက်တာဖြစ်ပါတယ်ရုရှားတပ်တွေယူကရိန်းနိုင်ငံနဲ့ကျူးကျော်ဝင်ရောက်လာခဲ့ရင်အမေရိကန်နဲ့မဟာမိတ်တွေရဲ့ပြင်းထန်တဲ့တွန့်ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းပြောပါတယ်အချိန်ထဲမှာပဲတရမရင်းနီလန်းနဲ့ဖြစ်ရှင်းမှုရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့အခွင့်အလမ်းတွေရှိနေစေဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါဆွေးနွေးညှိနှိုင်းမှုတွေတရမရင်းနီလန်းတွေကိုသုံးမလားထိတ်တဲ့ရင်ဆိုင်တဲ့နီးကိုသုံးမလားဆိုတာရုရှားအနေနဲ့ရွေးချယ်ရမှာဖြစ်ကြောင်းလဲဂျမန်နိုင်ငံခြားရေးဝန်ကြီးအနာလီနာဘဲဘော့ကနဲ့တွေ့ဆုံပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာပါယူကရိန်းရေးတင်းမာမှုတွေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတာဝန်ရှိသူတွေတိုက်ရိုက်ဆွေးနွေးနေရမှာသတင်းတစ်ပတ်အတွင်း၄ချိန်မြောက်ဖြစ်တောက်ကြနေကြရင်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဝန်ကြီးဘလင်ကင်ဟာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့တွေ့ဆုံမှာဖြစ်ပါတယ်။ရုရှားစိုးရိမ်ညွန်ကြားခြင်းနဲ့ယူကရိန်းနိုင်ငံမှာမတည်မငြိမ်ဖြစ်အောင်ကြိုးပမ်းမှုတွေမှာပတ်သက်ဆက်နွယ်မှုနဲ့ယူကရိန်းနိုင်ငံသား၄ယောက်ကိုအရေးယူဒဏ်ခတ်လိုက်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။လွတ်တော်အမတ်2ဦးပါဝင်ပြစ်မှတ်ထားဒဏ်ခတ်လိုက်တဲ့ယူကရိန်းနိုင်ငံသားတွေဟာရုရှားထောက်လှမ်ရေး FSB ရဲ့ညွန်ကြားခြင်းနဲ့မတိမငြိမ်ဖြစ်အောင်ကျိုးပမ်းတဲ့လုပ်ငန်းတွေမှာပါဝင်ခဲ့ကြသူတွေဖြစ်ပြီးဒီလိုရက်တွေဟာယူကရိန်းနိုင်ငံအတွက်သမဂ္ဂဒီမိုကရေစီအခြေခံအုတ်မြစ်တွေကိုပါထိခိုက်စေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြာသပတေးနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါအရေးယူခံလိုက်ရတဲ့သူတွေကတော့ Taras Kozak, Oleg Voloshin, Volodymyr Oleniyan နဲ့ Vladimir Sikovich တို့ဖြစ်ကြပြီးဒီလိုတွေဟာအရေးကြီးတဲ့သတင်းတွေကိုရယူပြီးယူကရိန်းနိုင်ငံမှာမတိမငြိမ်ဖြစ်အောင်ရုရှားကကျိုးပမ်းရမှာကူညီခဲ့ကြောင်းလဲအမေရိကန်ကဆွဆွဲထားပါတယ်မမှန်သတင်းတွေကြိုးကန်ချေလဲတဲ့နည်းတွေနဲ့ယူကရိန်းမှာမတိမငြိမ်ဖြစ်အောင်ရုရှားကနှစ်ပေါင်းများစွာကျိုးပမ်းနေကြောင်းလဲဝန်ကြီးဘလင်ကင်ကပြောပါတယ်ယူကရိန်းဆိုရရဲ့လုပ်ငန်းတွေထိထိရရမလုပ်နိုင်အောင်2020ပြည်နှစ်တုန်းကရုရှားကကျိုးပမ်းခဲ့ရမှာအခုအရေးယူလိုက်တဲ့သူတွေပါဝင်ပတ်သက်ခဲ့တယ်လို့လဲပြောဆိုထားပါတယ်ယူကရိန်းကိုကျူးကျော်လာခဲ့မယ်ဆိုရင်ရုရှားရဲ့ဗန်ဒါရေးစီးပွားရေးလုပ်ငန်းတွေကိုထိနောက်အရေးယူဖို့အမေရိကန်နဲ့မဟာမိတ်တွေမိတ်ဖက်တွေပြင်ဆင်ထားတဲ့အစီအစဉ်နဲ့အခုပိတ်ဆို့တံခတ်မှုဟာတည်ကြားစီဖြစ်ကြောင်းလဲဝန်ကြီးဘလင်ကင်ကပြောဆိုထားပါတယ်။ဆူရနိုင်ငံမှာဆက်အနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုတပ်ဖြတ်မှုတွေအဆုံးသတ်ပြီးအရက်ဘက်ကဥဆောင်တဲ့အစိုးရတရက်မပေါ်ပါမချင်းအမေရိကန်ကအကူအညီထောက်ပံ့တွေကိုဆက်လက်ဆန်းကျင်ထားမှာဖြစ်ကြောင်းအမေရိကန်အစိုးရတန်ရာရှိနှစ်ယောက်ကကြာသပတေးနေ့မှာပဲပြောကြားလိုက်ပါတယ်။ အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးမော်လီဖီနဲ့အာဖရိကဥက္ကဋ္ဌဒေသဆိုင်ရာအမေရိကန်ထူးခြားစလဲဖြစ်မကြသေးခင်ကပဲခန့်အပ်ထားတဲ့ဒေးဗစ်စတာဖီလိုရဲ့ဒီသတင်းပတ်တဲ့ဆူဒန်နိုင်ငံနှစ်ရက်ကြာခီးစဉ်ဆုံးသက်ဖြစ်ပူးထွေးကြေညာချက်မှာပြောဆိုထားတာပါပြည်ကနေအော်တိုဘာလ25ရက်နေ့ကဆက်ရနာတင်လက်ပြီးတဲ့နောက်ပိုင်းဆူရန်နိုင်ငံရင်ဆိုင်နေရတဲ့နိုင်ငံရေးချက်တဲတွေကိုကူညီဖြစ်ရှင်းနိုင်မှုရည်ရွယ်ပြီးအမေရိကန်အစိုးရတန်တမန်အုပ်တွားရောက်ခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရတန်ရာရှိနှစ်ဦးရဲ့ခီးစဉ်တွင်ခတ်တွန်းမျိုးတော်မှာအရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့ဒီမိုကရေစီတောက်ဆူဆန္ဒပြပွဲတွေတွင်လူမျိုးတက်ဖွဲ့တွေရဲ့နေနေမှုတွေကြောင့်တည်ဆုံခဲ့ရသူတွေရဲ့မိသားစုဝင်တချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ကိုဗစ်ရောဂါထိန်းချုပ်ရေးခီးသွွားကန့်သက်ချက်တွေဟာကာယရောဂါကြောင့်စီးပွားရေးလူမှုရေးရက်ခတ်မှုတန်းခံနေရတဲ့အခြေအနေကိုပိုဆိုးနိုင်တာကြောင့်သက်ဆိုင်ရာနိုင်ငံတွေအနေနဲ့ရုပ်သိမ်းတာရှော့ပေါ်တာတွေလုပ်ကြဖို့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ကန့်သက်ချက်တွေကြောင့်အကျိုးရလဒ်ခံစားရတာထက်တာမန်ပြည်သူတွေကြားစီးပွားရေးလူမှုရေးပိုပြီးအခက်ကြုံရတဲ့အတွက်ရုပ်သိမ်းမှု WHO ရဲ့ကိုဗစ်ရောဂါဆိုင်ရာနိုင်ငံတကာကျန်းမာရေးစည်းကမ်းအရေးပေါ်ကော်မတီကအကြံပြုတိုက်တွန်းချက်တွေထုတ်ပြန်လိုက်တာပါ။ Omicron လို့ကိုဗစ်မျိုးကွဲတွေနိုင်ငံတကာအတိုင်းအတာနဲ့ကူးစက်ပြန့်နှံ့နေတာဟာခီးသွွားလာမှုကန့်သက်ချက်တွေထိရောက်မှုမရှိတာကိုပြသရာရောက်နေတယ်လို့လည်းကော်မတီကပြောပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 9335နဲ့9383ညလိုက်တိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ကျွန်မခင်မျိုးသက်ပါတောက်တန်းနေမနေ့ခင်းသတင်းတွေကိုဆက်ပြီးတင်ပြပေးပါမယ်။မြန်မာတဘာဝဒဏ်ငွေလုပ်ငန်းကနေဒေါ်လာသန်းရာနဲ့ ठी ပီရနေတဲ့မြန်မာစစ်တပ်ရဲ့ဝင်ငွေရလန်းကိုပိတ်ပင်မဲ့ပြစ်မှတ်ထားအရေးယူမှုတွေအတွက်ပြင်သစ် Total Swine Company ကနေထောက်ခံပံ့ပိုးပေးမယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကကြက်တပရီနေမှာသတင်းထုတ်ပြန်ပါတယ်။ Total Swine Company ဟာ1990နှစ်တွေကစပြီးမြန်မာနိုင်ငံမှာရတနာတန်းွေလုပ်ငန်းစီမံကိန်းလုပ်ကိုင်နေတာဖြစ်ပြီးစစ်တပ်ထိန်းချုပ်ထားတဲ့မြန်မာရေနံနဲ့တဘာဝတန်းွေလုပ်ငန်း MOG ကိုအခွန်ပေးဆောင်နေတာဖြစ်ပါတယ်။တဘာဝတန်းွေကနေမြန်မာစစ်တပ်ဝင်ငွေရနေတာကိုအရေးယူမဲ့ဥရောပနဲ့အမေရိကန်တို့ရဲ့ဘယ်အရေးယူမှုမျိုးကိုမဆိုသူတို့ကုမ္ပဏီကပံ့ပိုးပေးသွားမယ်လို့ Total Company အမှုဆောင်အရာရှိချုပ် Patrick Boeing က January 16ရက် HRW ကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဒါအပြင်ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကအရေးယူဒဏ်ခတ်မှုတွေချမှတ်ပြီးမြန်မာစစ်တပ်ဝင်ငွေရလန်းကိုပိတ်ပစ်ဖို့အတွက်သူတို့ကုမ္ပဏီအနေနဲ့ MOG ကိုအခွန်မပေးဖို့တရားဝင်တောင်းဆိုမဲ့ပန်ကြားလွှာထုတ်ပေးနိုင်အောင်ဖန်တီးပေးဖို့လည်းတရားဝင်လျှောက်ထားခဲ့တယ်လို့ Total Company ကပြောပါတယ်။တနင်္လာရီတိုင်းဒဝဲချစ်ဆိုင်ဒဝဲ Watch သတင်းဌာနကသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဇော်နဲ့မမိုးမြင့်တို့နဲ့အတူရုံးဝင်တန်းကိုသားကြီးတို့သုံးဦးကို January 16ရက်ညတကောင်ရံအချိန်မှာစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ဘာကြောင့်ဖမ်းဆီးလဲ၊ဘယ်ကိုခေါ်သွားမယ်ဆိုတာကိုဘာမှမသိရတဲ့အတွက်စိုးရိမ်နေကြချိန်မှာပဲအဖမ်းဆီးခံခဲ့ရသူ3ယောက်စလုံးအခုတဝဲရဲစခန်းတစ်ခုမှာရောက်နေတာတွေ့ရတယ်လို့တဝဲ Watch သတင်းဌာနတာဝန်ရှိသူတို့ကပြောပါတယ်
။အဲ့တော့ဒီနေ့ညနေခြေကဝယ်မြို့ပေါ်ကရဲစခန်းတစ်ခုမှာသွားဆုံးရှိနေတယ်ခင်ဗျ။ဒီသားစုဝင်တွေကတော့အစားစာတွေလိုအပ်တဲ့ဒီဆေးပေါ့လေ။အင်ဂျီဟိုစားတွေပို့ခွင့်ရတယ်ခင်ဗျ။အဲ့လိုပဲရှိတယ်။ကျွန်တော်ဘာဆက်ဖြစ်နေဆိုတာမသိသေးဘူး။ကောကောမမလည်းလည်းဆက်မှာပ
ါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းသတင်းတောက်တရားကြော်ထိအဖမ်းဆီးခံခဲ့ရပြီးဒီထဲကတချို့ကိုပြန်လွှတ်ပေးခဲ့တာရှိတယ်လို့လက်ရှိအချိန်ထိတော့သတင်းတောက်40ကျော်အဖမ်းဆီးခံရဆဲဖြစ်ပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသကလူနည်းစုဝီဂါမွတ်စလင်တွေပေါ်မှာတရုတ်စုကဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုနဲ့ Crimes Against Humanity လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ကြောင်းပြောဆိုရှုတ်ချဖို့အဆိုကိုပြင်သစ်လွှတ်တော်ကကြေတပင်းနေမှာမဲခွဲအတည်ပြုလိုက်ပါတယ်။ဒီအဆိုကိုထောက်ခံမဲ169မဲကန့်ကွက်မဲ1မဲနဲ့လွှတ်တော်ကအတည်ပြုပေးလိုက်တာပါ။လိုက်နာစရာမလိုတဲ့ဒီအဆိုပြုချက်ထဲမှာတရုတ်စုကိုရှုတ်ချဖို့အပြင်ပြင်သစ်နိုင်ငံကဝီဂါရွှေ့ပြောင်းအခြေချသူတွေကိုကာဝယ်ပေးဖို့လည်းတိုက်တွန်းထားတာပါပြင်သစ်နိုင်ငံကတရုတ်တန်ရုံကတော့ဒီအဆိုပြုချက်ဟာအဓိပ္ပာယ်မရှိသလိုပြင်သစ်တရုတ်နှစ်နိုင်ငံကြားကောင်းမွန်နေတဲ့ဆက်ဆံရေးကိုပါထိခိုက်စေနိုင်တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ရှင်ကျန်းဒေသမှာလူမျိုးတုံးတပ်ဖြတ်မှုတွေနဲ့အာရမလူအားခိုင်းစေမှုတွေလုပ်နေတယ်လို့ဆွဆဲနေကြပေမဲ့ဒါကိုတရုတ်အစိုးရကညှင်းဆိုပါတယ် ပစိဖိတ်သမုဒ္ဒရာတွေကကျွန်းနိုင်ငံငယ်ကလေးတစ်ခုဖြစ်တဲ့တောင်ကမှာစနေနေ့ကရေအောင်မီးတောင်ပောက်ကွဲပြီးကြီးမားတဲ့ဆူနာမီရေလိုင်းတွေရိုက်ခတ်မှုကြောင့်ပင်လယ်ထဲကိုမျောပါသွားတဲ့မဒန်ဆွမ်းသူအသက်58နှစ်အရွယ်လိုင်ဆာလာဖောက်လာဟာနိုင်ပေါင်း28နှစ်ကြီးရေထဲမှာမျောနေခဲ့ပေမဲ့အသက်မသေးပဲရှင်သန်နေတာကြောင့်သူ့ကိုအကွာမန်အနွာလူသားလို့နာမည်ပေးကြပါတယ်။လူသူမနည်းတဲ့အတတာမျိုးကလေးမှနေထိုင်တဲ့သူဟာစနေနေ့ကသူ့အိမ်ကိုဆေးတုံနေတော့19ဘေကျော်မြင့်တဲ့ရေလှိုင်းကသူနဲ့သူ့တူမှာနှုတ်စလုံးကိုရေထဲဆွဲခေါ်သွားတာဖြစ်ကြောင်းတောင်ကသတင်းဌာန Broadcom မေးမြန်းခန်းမှာဖြေကြားထားပါတယ်။တညနဲ့တနေ့ရေထဲမျောနေပြီးတဲ့နောက်28နှစ်အကြာမှာပင်မကျွန်းကြီးဖြစ်တဲ့တောင်ကတပူကျွန်းကိုရောက်ခဲ့တာဖြစ်ပါတယ်။ဒီခီဟာတင်းမောနဲ့သွားရင်နိုင်ဝက်လောက်သွားရတာဖြစ်ပြီးလမ်းမလျှောက်နိုင်တဲ့ဒုက္ခိတတူကိုရေလှိုင်းကတည်ဆောင်သွားခဲ့တာဖြစ်ပါတယ
်။မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါခင်မျိုးသက်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံပေါ်လူမျိုးတုံးသတ်ဖြတ်မှုနဲ့ဂမ်ဘီယာနိုင်ငံကနိုင်ငံတကာခုံရုံး ICJ မှာတရားစွဲဆိုထားတဲ့အမှုစစ်ဆေးဌာနမှုတွေနောက်လာတဲ့မှာပြန်လည်စတင်ဖို့ရှိနေပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်ခင်ဗျာ
။ရိုဟင်ဂျာတွေအပေါ်လူမျိုးတုံးသတ်ဖြတ်မှုနဲ့နယ်သာလန်နိုင်ငံတဟိမျိုးအခြေဆိုင် ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲဆိုထားတဲ့အမှုဒုတိယအကြိမ်ကြားနာပွဲအတွက်စစ်ကောင်စီဘက်ကစီစဉ်နေတဲ့အကြောင်းပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ပြင်ဆင်ပြီးပါပြီ။ဟိုဝန်ကြီးတူဦးစည်းပြီးတော့ကြာကျွန်တော်တို့ရှေ့နေကြုံလည်းပါပါမယ်။အဲတွားဖို့အတွက်ကျွန်တော်တို့ပြင်ဆင်ပြီးဖြစ်ပါတယ်။ကျွန်တော်ဗာဂျီဗယ်နဲ့ပဲဆောက်လဲပြည့်ပြီးပြီမလား။အဲလူတိုင်းတွားပြီးဆောက်လဲပြည့်ပြီးပြီမလား။အဲဆိုတာတော့ကျွန်တော်တို့ဒါဆောက်ရနေရဖြစ်ပါတယ်ဗျ။ကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ဖြည့်ရှင်းပါတော့ဖြစ်ပါတယ်။ဆောက်လဲပြည့်ပြီမှာဖြစ်ပါတယ်။
ICJ မှာမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုကိုရင်ဆိုင်မှုအတွက်ဥဆောင်ကော်မတီတရက်ကိုမြန်မာစစ်ကောင်စီကမနစ်ဇွန်လ24ရက်နေ့ကဖွဲ့စည်းခဲ့တာမှာနိုင်ငံသားဝန်ကြီးဦးနာမောင်လင်ကဥက္ကဋ္ဌအဖြစ်ဥဆောင်ပြီးစစ်ကောင်စီလက်အောက်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ပြည်ထောင်စုရှေ့နေချုပ်ဒေါ်တီရာဦးတို့ဒုတိယဥက္ကဋ္ဌတွေအဖြစ်တာဝန်ပေးထားပါတယ်။အခုဒုတိယအကြိမ်ကြားနာပွဲကိုဖေဖော်ဝါရီလ27ရက်နေ့ကနေ28ရက်နေ့ထိပြုလုပ်မယ်လို့ ICJ ကထုတ်ပြန်ထားပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်လက်ရှိတာဝန်ထမ်းဆောင်နေတဲ့တာမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုယ်စားဦးဆောင်ဖြစ်ရှင်းဖို့ ICJ တရားရုံးကိုစာရေးအကြောင်းကြားထားပြီးဖြစ်တယ်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်က DPP သတင်းဌာနကိုပြောကြားခဲ့ပါတယ်။ ICJ မှာမြန်မာအရေးကိုအရင်တစ်ခေါက်ကျားနာစစ်စေတုံးကတက်ရောက်ဖြေကြားခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်မတက်ရောက်နိုင်ရင် alternate agent ကိုစားပြုနိုင်တဲ့နောက်ထပ်ကိုယ်စားလှယ်အဖြစ်တာမတ်ကြီးဦးကျော်မိုးထွန်းကိုအစိုးပြုထားပြီးဖြစ်တယ်လို့ဒေါ်စင်မအောင်ကပြောပါတယ်။ ICJ ဘက်ကဘသူ့ကိုလက်ခံပြီးကိုစားပြုခွင့်ပေးမယ်ဆိုတာကိုတော့မသိရသေးပါဘူး။2018ခုနှစ်ရခိုင်ပြည်နယ်ရှင်းလင်းရေးစစ်ဆင်မှုတွေအတွင်းရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကလူမျိုးရင်းတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲဆိုထားတာဖြစ်ပါတယ်။အဲ့ဒီစွပ်စွဲချက်အတွက်ပထမဆုံးကြားနာပွဲကို2019ခုနှစ်ကပြုလုပ်ခဲ့ပြီးအဲ့ဒီအချိန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဦးဆောင်ချိပါခဲ့တာပါဖေဖော်ဝါရီလ27ရက်နေ့မှာစမဲ့ကြားနာပွဲကိုလူကိုယ်တိုင်တယောက်တိုင်နဲ့အွန်လိုင်းကတယောက်တိုင်နှမျိုးရောလုပ်သွားမယ်လို့ ICJ ကထုတ်ပြန်ထားပါတယ်အများပြည်သူနားထောင်နိုင်တဲ့ကြားနာပွဲဖြစ်ပြီး ICJ ရဲ့အင်တာနက်ဆံမျက်နှာနဲ့ကုလသမဂ္ဂရဲ့အွန်လိုင်းရုပ်သံလွှင့်ဆံမျက်နှာ UN Web TV တို့မှာဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြမှာဖြစ်ပါတယ်ဖေဖော်ဝါရီလ27ရက်နေ့နယ်သာလန်နိုင်ငံဒေသဆန်တော်ချိန်နေ့လယ်တနာရီခွဲကနေ၄နာရီထိမြန်မာနိုင်ငံဘက်ကပထမအကြော်တင်ပြမှာဖြစ်ပြီး23ရက်နေ့နေ့လယ်တနာရီခွဲကနေ၄နာရီခွဲအထိဂမ်ဘီယာဘက်ကပထမတကြော်တင်ပြမှာဖြစ်ပါတယ်25ရက်နေ့နေ့လယ်3နာရီကနေ၄နာရီထိမြန်မာဘက်ကဒုတိယအကြော်တင်ပြမှာဖြစ်ပြီး28ရက်နေ့နေ့လယ်3နာရီကနေ၄နာရီခွဲအထိဂမ်ဘီယာဘက်ကဒုတိယအကြော်တင်ပြကြမှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြသွားတာပါ VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်စီစဉ်ကိုဆက်လက်နောက်တော့တာဆင်းနေရတာပါ2022ခုနှစ်ဟာစင်ရတုနှစ်ပတ်လည်တင်နဲ့တိုက်ဆိုင်နေတာကြောင့်မြမငိမ့်ညာရေးခြေလမ်းတစ်တွေစတင်မယ်လို့ဗိုလ်ချုပ်မှုင်းမင်းအောင်လိုင်ကနှစ်သိကွန်းမိန်ကောမှာပြောဆိုခဲ့ပါတယ်လက်တွေ့မြေပြင်မှာတိုက်ပွဲတွေဆက်လုပ်နေပြီးတော့အရေးပါတဲ့ Federal နဲ့ Democracy ညီမှန်းချက်တွေမပါဘူးဆိုရင်ဆွေးနွေးပွဲတွေပြန်လည်စတင်ဖို့ခက်မယ်လို့ရခိုင်ငိမ့်ညာရေးဆွေးနွေးပွဲမှာပါဝင်ခဲ့သူတွေကထောက်ပြပြောဆိုထားပါတယ် KNU အမျိုးသားအစည်းအရုံးထူထူတင်မှုပရိုတာတို့မူ NCA အပြည့်ရလက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်းစု PPSD ရဲ့ပူးတွဲဦးဆောင်သူဦးခွန်အောင်ကနဲ့မ မြမရေးလေးလာတုံးတဲ့သူဦးတန်းစိုးနိုင်တို့ရဲ့အမြင်တွေကိုကိုဝင်းမင်းကဆက်သွယ်မြင်မြန်တင်ပြထားပါတယ်
။ဟုတ်ကဲ့ KNU K မြို့သားအစည်းအဝေးအထွေထွေတွေ့ရမှုဖော်ပြတာတော်မူကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့နှစ်သိမ့်ငင်းချမ်းရေးကံလတ်မှုအပေါ်အခုလိုစတုံးသက်ပြပါတယ်။
ငင်းချမ်းရေးရဖို့ဆိုတာကျွန်တော်သက်ဆိုင်ရာအဖွဲ့ကြီးကြားထဲမှာယုံကြည်မှုတိဆောက်ပြီးတော့ကျွန်တော်တို့အမှန်တကယ်ဟိုသဘောတူထားတဲ့သဘောတူညီချက်တွေပေါ်မှာလိုက်တာမှုကနေတဆင့်ဘလို့ဖြေရှားကြမလဲဆိုတဲ့အပေါ်မှာမူတည်တာပေါ့။ဒါပေမဲ့ငင်းချမ်းရေးကိုနှုတ်ဖြားကနေပြီးတော့လိုလိုပြောနေပြီးတော့လက်တွေ့မှာကျတော့သူတို့အစာကြီးရဖို့နဲ့သူတို့လိုချင်တဲ့ဟာကိုဖြစ်မြောက်အောင်လုပ်တဲ့အပိုင်းကိုလုပ်သွားတဲ့ပုံစံကတော့ကျွန်တော်တို့မှာအဲ့ဒီတွေ့ကြုံတွေအများကြီးရှိလာခဲ့တယ်။အထူးသဖြင့်ဒီလိုမျိုးချုပ်လိုက်တဲ့စာချုပ်တွေပေါ်မှာကျွန်တော်တို့ကတည်းက follow လုပ်ရမယ်သူတို့ကလုပ်ကြမလို့ဘူးဆိုတဲ့ပုံစံမျိုးတွေနဲ့အယူဆတဲ့လုပ်တဲ့ငင်းချမ်းရေးကတော့ဘယ်တော့မှအောင်မြင်နိုင်ကြမရှိပါဘူ
း။ NCA အပြည့်ရဲ့လက်မှတ်ထိုးအဖွဲ့တွေစုဖွဲ့ထားတဲ့ PPSD အဖွဲ့ရဲ့ပူးတွဲဦးဆောင်သူဦးခေါ်ကာကလည်းအခုလိုဆိုပါတယ
်။ဒီအကြမ်းရမ်းနဲ့ပွားတဲ့တစ်နှစ်ကာလမှာရလကအကောင်းမထွက်ပဲနဲ့ပူပူဆိုးလာတယ်။ဖိနေလေထားကြွလေဆိုတဲ့နေရာမှာရဆန်းကျင်တဲ့ဘက်ကလည်းပို့ပြီးတော့ဆန်းကျင်လာတဲ့အခါကျတော့ဒီနီးပြေရရဒီ2022ကမှအလဲမပြောင်းမလို့ရင်ဒီစစ်ကောင်စီကခင်းဆက်ဖို့ခတ်နိုင်တယ်လို့လူကြီးတွေလည်းတွက်နိုင်တာပေါ့ဗျာဒါကြောင့်ငင်းငင်းရေးလုပ်ငန်းစဉ်ရရှိဖို့ဥတီမယ်အဲ့ဒါကြောင့်အလွတ်သဘောတွေစပြီးတော့ဆွေးနွေးညှိနှိုင်းရအောင်ဆိုတော့ဖိတ်ခေါ်မှုမျိုးတွေပေါ်လာတာ
ဒါပဲပရိုတာတို့မှုကတော့နောက်ရည်ရွယ်ချက်ဖြစ်နိုင်တာပေါ့အခုလိုဝေဖန်လိုက်ပါတယ
်အဓိကကတော့သူတို့ divide and rule လုပ်တဲ့ဟာကျွန်တော်တို့ဒီလွန်ခဲ့တဲ့ကာလတွေမှာဆိုရင်ချိုင်းသားတွေဒေသတွေကိုစစ်စင်ရေးတွေပါလုပ်ပြီးဆိုရင်ပြည်မပါနိုင်ငံရေးပါတီတွေကိုသူတို့ကခွင့်ရတဲ့ပေးပြီးတော့ပြည်မနဲ့ပြည်နယ်တွေနဲ့ပေါင်းစည်းမှုမရှိအောင်တိုင်းသားတွေနဲ့အဓိကပမာလူထုတွေနဲ့ကြားမှာပေါင်းစည်းမှုမရှိအောင်လုပ်တဲ့အနေအထားတွေကတောက်လျှောက်သူတို့လုပ်ခဲ့တဲ့ဟာပေါ့နော်ဆိုတော့အခုကတော့အထူးသဖြင့်ဒီအာဏာသိမ်းမှုအပေါ်မှာအခြေခံပြီးတော့တပြည်လုံးအောင်ကြွလာပြီးတော့နောက်ဆုံးစစ်တပ်ရဲ့ယက်တီမှုကိုတောင်မှလုံးဝလက်မခံနိုင်တဲ့အနေအထားတစ်ခုရောက်နေတဲ့ကာလတစ်ခုမှာတိုင်းသားတွေကိုသူတို့နှိမ့်စိတ်နိုင်တဲ့အနေအထားများရှိနိုင်မလားဆိုတာလေးကိုသွေးတိုးစမ်းကြည့်တဲ့သဘောလောက်ပဲ
အခုလိုအချိန်ဒီမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောလာတာပေါ့မြန်မာနိုင်ငံရဲ့လေလာသုံးသက်သူဦးသန်းစိုးနိုင်ကအခုလိုသုံးသက်ပါတယ
်အပြည်သူဒေါ်လာကြီးလှုပ်ရှားမှုတွေကမြန်မာပြည်ရဲ့60ရာခိုင်နှုန်းလောက်မှာလွှမ်းမိုးထားတဲ့အနေအထားမှာဒီနှစ်ပြည်တော်စုနေစည်ရင်မှုမှာငင်းငင်းရေးလုပ်ငန်းစဉ်ကိုကောင်းထည့်ပေါ်နိုင်မဲ့ဥပဒေမရှိဘူးအဲ့ဒါကြောင့်လာမဲ့သူတို့မြောက်ပွဲလဲကျင်းပဖို့ညီမချက်ထားနေတဲ့2023ခုနှစ်ကိုသူကလွတ်လပ်ရေးနေနဲ့တွဲပြီးတော့ပြောလိုက်တာ
အဲ့ဒါကြောင့်အခုလိုငင်းငင်းခြေလှမ်းသစ်စနိုင်မှုဘလို့စအကြံပြုချင်ပါလဲလို့မေးရမှာဥခိုကာကအခုလိုရှင်းပြပါတယ
်အလွတ်သဘောစားဖို့ကအဖွဲ့တော်တော်များများကျွန်တော်တိခောက်ကြည့်တော့ဘုံတွေကျဲနေတယ်လက်မကြီးတွေပြည့်နေတယ်မြေပြင်မှာဒီလိုလူတို့တွေတော့အကြီးကျယ်ရောက်တာပေါ့ဗျာအဲ့ဒီအဆင့်တွေကိုရန်လိုမှုတွေကိုမလျော့ကြပဲနဲ့ဆိုရင်အလွတ်သဘောတော်မှထက်နေသေးတယ်ပေါ့တစုံတရာစိတ်ကောင်းစေတာကောင်းပြတဲ့အနေနဲ့ဒီတိုက်ခိုက်မှုတွေကိုနည်းနည်းလေးလျှော့ပြမှဒါမှမဟုတ်ရက်သေးပြမှဒီလက်တွေ့နေပြမှာအခင်းကျင်းပြုပြင်ကြောင်းလဲလိုက်မှအလို့သဘောပဲဖြစ်စီပေါ့သူတို့အပေါ်အရှင်ပြမယ်လို့တွတ်တယ်ခဏဒါကြောင့်အကယ်၍ဖိတ်ခေါ်တဲ့နေရာမှာခံဝင်ချက်ပါထည့်လိုက်ကျွန်တော်တို့ကဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တူအောင်လို့လူခွင့်ရလေးစားတဲ့ပတ်ဝန်းကျင်တက်ကိုဖန်တီးမယ်ဂတိမျိုးလေးကျူပေးနိုင်ရင်တော့အဲ့ဒါကအလုံးအတွက်နမူနာပါပဲ
ဒီပေါ်ဖရိုတာတို့မှုကလည်းသဘောတူပြီးပြည်သူပေါ်ဖိနှိပ်တိုက်ခိုက်သွေးခွဲနေတဲ့တပ်မျိုးနဲ့တော့ဆက်မပြောချင်တော့ဘူးလို့ပြောခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မင်းများတင်ပြသွားတော့ပါခင်ဗျာဆက်လက်ပြီးတော့ရခိုင်ဘက်ကအခြေအနေတချို့ကိုဆက်ချင်ပါတယ်ရခိုင်တပ်တော် AA ထိန်းချုပ်ဖို့တာဆူနေတဲ့ရခိုင်ပြည်နယ်အတွင်းဘလို့အခြေအနေဘလို့အလားအလာမျိုးတွေရှိနေပါသလဲ VOA ကစောင်းပါတပုတ်ကိုကိုရန်နိုင်နဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြမှာပါခင်ဗျာ
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ဟာနိုင်ငံတော်ဝန်ကဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေတိုက်ပွဲတွေနဲ့အလုံးရှုံနေခြင်းမှာနိုင်ငံနောက်ပိုင်းကရခိုင်ပြည်နယ်မှာတော့ဒေသခံခေါင်းဆောင်တွေဟာပြည်နယ်တွင်းမှာထိရောက်တဲ့အုပ်ချုပ်ရေးနဲ့လုံခြုံရေးပြည်နိုင်တဲ့သူတွေအဖြစ်သူတို့ကိုသူတို့တိဆောက်လာနေကြသလိုသူတို့ဟာစစ်ကောင်စီတပ်ပို့ပြီးတော့တော်လောင်းကောင်းမွန်သူတွေဖြစ်တဲ့ဆိုပြီးအနေဆုံးတော့မွတ်စလင်တချို့ကိုဆွဲဆောင်စီးရုံနေကြပါတယ်။ဒါမဲ့လည်းဒီအခြေအနေကရခိုင်ပြည်နယ်အတွင်းမှာရှိတဲ့တခြားမွတ်စလင်အချို့အတွက်တော့စိုးရင်စရာအနေအထားဖြစ်လာနေပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2019လုံးကစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်တာကြောင့်အိမ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။
မ
ီးခဲ့တဲ့ February လ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းချိန်ကစပြီးနိုင်ငံတော်မှာဆက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့လူမှုအုံကြွမှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာတော့လက်နက်ကိုင်တိုက်ပွဲတွေပါဆက်ပြီးတော့ဖြစ်လာခဲ့တာပါ။ရခိုင်ပြည်နယ်ထဲမှာတော့အတော်လေးကိုငင်းငင်းချမ်းချမ်းနဲ့ရှိနေခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေကြောင့်ကိုပိုင်အုပ်ချုပ်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေတဲ့အေးရခိုင်လက်နက်ကိုင်အဖွဲ့ဦးဆောင်တဲ့ရခိုင်လူမျိုးတွေအတွက်တော့အခွင့်အလမ်းပြက်ပေါ်လာတယ်လို့ဖြစ်စေပါတယ
်။အေးအဖွဲ့ဟာပြီးခဲ့တဲ့နှစ်လေကစပြီးတော့ရခိုင်ပြည်နယ်အတွင်းမှာကိုပိုင်အုပ်ချုပ်ရေးအဖွဲ့တွေကိုစတင်တီထောင်လာနေပြီးပြည်နယ်အတွင်းမှာနေထိုင်ကြတဲ့သူတွေကိုလည်းခိုးမှုဓမြမှုမြေယာငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရဖြေရှင်းတာတွေလုပ်ဖို့အတွက်တိုင်ကြားနိုင်တယ်လို့ပြောကြားခဲ့ပါတယ်။အေရခိုင်တပ်မတော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကဘင်္ဂလားဒေ့ရှ်နိုင်ငံကပို့သူမာလိုအာလိုသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာတော့ရခိုင်ပြည်နယ်အတွင်းမှာကိုပိုင်အုပ်ချုပ်ရေးတရက်ကိုဖွဲ့စည်းထားပြီးတရားစီရင်စနစ်တရက်ကိုလည်းထူထောင်ထားတဲ့အကြောင်းဒါပြင်အခွန်စနစ်ကိုလည်းလှုပ်ဆောင်ထားတဲ့အကြောင်းပြောခဲ့ပါတယ်။ဒါဟာဘာမှမထူးဆန်းပဲလက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားအဖွဲ့အလုံးဟာသူတို့ဒေသထဲမှာသူတို့ဘာသာသူတို့ကိုပိုင်အုပ်ချုပ်ရေးအဖွဲ့ရှိတယ်လို့လည်းပြောပါတယ်
။အေးရခိုင်တပ်တော်အနေနဲ့မြန်မာစစ်တပ်ဖက်ကထိထိရောက်ရောက်မအုပ်ချုပ်နိုင်တဲ့နေရာတွေကိုအခွင့်ကောင်းယူပြီးတော့အုပ်ချုပ်နိုင်တယ်လို့ဝင်းလက်ဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုခိုင်ကောင်းဆန်ကပြောပါတယ်။ဘယ်သူကမှစစ်တပ်ကိုမယုံပါဘူး။ဒါကြောင့်အတော်များများကတခုခုဖြစ်ပြီးဆိုရင်အေးအဖွဲ့ကိုအားကိုးချပါတယ်။ဒါပြန်မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားပြဿနာတစုံတရာဖြစ်လာတဲ့အခါမှာလည်းအခြေအနေတွေပိုးပြီးဆိုးမသွားအောင်အေးအဖွဲ့ကထိန်းချုပ်နိုင်စွမ်းရှိတယ်လို့ခိုင်ကောင်းဆန်ကပြောပါတယ်။အေးအဖွဲ့ဟာဒေသရင်းမှာလည်းယုံကြည်မှုတွေပိုးပြီးရလာနေပါတယ်။ဘင်္ဂလားဒေ့ရှ်သတင်းဌာနနဲ့အင်တာဗျူးမှာတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကရိုဟင်ဂျာတွေနဲ့ဗုဒ္ဓဘာသာရခိုင်တွေကြားကိစ္စတွေကိုလည်းဆွေးနွေးခဲ့ပြီးအားလုံးဟာမြန်မာစစ်တပ်ကိုဆန့်ကျင်နေကြတာကြောင့်ရခိုင်ပြည်နယ်မှာရှိတဲ့သူတွေအားလုံးအတူတကွရှိစေခြင်းပဲလို့ပြောခဲ့ပါတယ်။ရခိုင်ပြည်သူအများစုကတော့အေးအဖွဲ့ပေါ်မှာအပြစ်သဘောဆောင်အကောင်းမြင်နေတဲ့အချို့မွတ်စလင်တွေကတော့သူတို့အနေနဲ့အပြစ်ဝယုံကြည်လို့မရကြောင်းနဲ့မြန်မာစစ်တပ်နဲ့အေးအဖွဲ့ကြားအာဏာလွန်ဆွဲဖို့ကိုစိုးရိမ်နေကြပါတယ
်။စကောင်စီဘက်ကတော့မွတ်စလင်မျိုးရီကကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေနဲ့ကျေးရွာလူကြီးတွေကိုအေးအဖွဲ့နဲ့မပတ်သက်ဖို့တတိပေးတာတွေလုပ်နေပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဒေသခံတွေကိုသဘုံဖွဲ့တွေနဲ့ဆက်ဆက်မှုရှိရဲဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥတွေနဲ့ဖမ်းဆီးတရားစွဲတာတွေကိုမကြောက်ခဏဆိုလိုလှုပ်ဆောင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါပြင်အသက်14နှစ်အရွယ်မွတ်စလင်လူငယ်တဦးဖမ်းခံရတဲ့ဒေသခံတောင်းဝန်ရှိသူတဦးအသက်ခံရတာအပါအဝင်မကြောက်သေးခင်ကဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးမွတ်စလင်တွေအတော်များများကစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့အစ္စလာမ်ဘာသာရေးကျောင်းတစ်ခုနဲ့ကျောင်းထဲမှာရှိတဲ့အဆောင်တစ်ခုမိရှုခံခဲ့ရပါတယ်။မနေ့ကဇန်နဝါရီလနဲ့နိုဝင်ဘာ25ရက်နေ့အတွင်းမှာမောင်းနှောဒေသမှာမိလောင်ကျမှု73ကြိမ်ဖြစ်ပွားခဲ့ပြီးတော့အဲ့ထဲမှာ71ခုကတော့မွတ်စလင်ကျေးရွာတွေမှာဖြစ်တယ်လို့တရားဝင်သတင်းထုတ်ပြန်ချက်တွေကဆိုပါတယ်။ရခိုင်ပြည်နယ်ဟာတည်ငြိမ်နေတဲ့ပုံရှိတယ်လို့မြင်ရပါတယ်။ဒါပေမဲ့လက်တွေ့မှာတော့ရခိုင်ပြည်နယ်ဟာအချိန်မီပောက်ကွဲသွားနိုင်တဲ့ဘုံတလုံးလို့ဖြစ်နေပြီးမမြင်နိုင်တဲ့ပြဿနာတွေအများကြီးရှိတယ်လို့ရခိုင်ကျောင်းသားသမဂ္ဂအဖွဲ့ရဲ့ဥက္ကဋ္ဌကိုဖုံးပြဖြူကစစ်တွေမျိုးကနေ VOA ကိုပြောပါတယ်။
အေးရခိုင်ဖွဲ့နဲ့ရခိုင်မျိုးသားဖွဲ့ချုပ် ULA ဖွဲ့ခေါင်းဆောင်တွေကတော့မကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကိုပြစ်တင်ရှုံချလိုက်ပြီးဒီအကြမ်းဖက်မှုတွေဟာလူတွေကြားမှာစိုးရိမ်မှုတွေဖြစ်လာအောင်လှုပ်ဆောင်တာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးဒေသခံတွေအတွက်လုံခြုံရေးတွေကိုချထားပေးသွားမယ်လို့ပြောပါတယ်။ရခိုင်မျိုးသားပါတီ ANP ရဲ့ဘိုးအလုံမှုဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကလည်းလူမှုအတိုင်းဝိုင်းနှစ်ခုစလုံးမှာရှိနေတဲ့သူတွေကလည်း2021ခုနှစ်တုန်းကလိုမျိုးလူမျိုးရေးကြမ်းဖက်မှုတွေဖြစ်မလာအောင်ရည်ကြီးကြီးထားနေကြတာဖြစ်ပြီးလူမှုအတိုင်းဝိုင်းနှစ်ခုစလုံးမှာရှိတဲ့ခေါင်းဆောင်တွေကအခြေအနေတွေကိုတိတိငြိမ်ငြိမ်ရှိအောင်လှုပ်ဆောင်နေကြပါတယ်လို့ပြောပါတယ
်။အခုလက်လုံးမှာတင်းမာမှုတွေရှိနေပေမဲ့လည်းမွတ်စလင်အတော်များများအတွက်ကတော့စစ်ကောင်စီတပ်တွေဟာသူတို့အတွက်ပို့ပြီးတော့ကြီးမားတဲ့အခြေအကြောင်းမှုဖြစ်နေပါတယ်။မြန်မာစစ်တပ်ဟာမျိုးဝင်အထွတ်နေရာတွေမှာလုံးကြုံရေးဂိတ်တွေကိုချထားပြီးတော့အဲ့ဒီမျိုးနယ်ကနေအပြင်ကိုထွက်မယ်ဆိုရင်အစိုးရရဲ့ခွင့်ပြုချက်ပါဖို့လိုတာဖြစ်ပါတယ်။ဒါပြင်သူတို့ဟာတခြားပြည်နယ်နဲ့တိုင်းတွေကိုလည်းခီးသွောလာခွင့်ပိတ်ပင်ခံထားတယ်လို့အိမ်မှာရှိတဲ့မွတ်စလင်တွေကပြောပါတယ်။အေးအေးရခိုင်နဲ့နှက်ကိုင်ဘက်ကကျွန်တော်တို့ရွာကိုလာပြီးတော့သူတို့နဲ့ပူးပေါင်းမှုစီးယုံပါတယ်။တကယ်လို့သူတို့အောင်မြင်ပြီးတော့ရခိုင်ပြည်နယ်ကိုလုံးဝထိန်းချုပ်နိုင်ရင်ကျွန်တော်တို့အနေနဲ့တန်းတူအခွင့်အရေးရမယ်လို့ပြောကြောင်းအဒူမာလိန်ကပြောပါတယ်။ကျွန်တော်အနေနဲ့အေးအေးကိုအပြည့်အဝမယုံနိုင်ပေမဲ့လည်းအတော်များများကတော့အခြေအနေကိုစောင့်ကြည့်နေကြပြီး သူတို့အတွက်ပုံမှန်ကောင်းမွန်တဲ့အခြေအနေကိုဖန်တီးပေးနိုင်မဲ့သူတွေဘက်ကိုသွားမှာဖြစ်တယ်လို့သူကဆက်ပြောပါတယ်။သူတို့အနေနဲ့တခြားသွားစရာလည်းနေရာမရှိတဲ့အတွက်အခုခါမှမြန်မာစစ်တပ်ကိုရခိုင်တပ်မတော်ကပါကြောက်နေရပြီးသူတို့ရဲ့အမိန့်တွေကိုလိုက်နာနေရတယ်လို့လည်းပြောပါတယ်ခင်ဗျာ
။ဒါကတော့ရခိုင်ဘက်ကအခြေအနေတွေကိုကိုရန်နိုင်တဲ့ဒေါခင်မျိုးသက်တို့ကတင်ပြသွားခဲ့တာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်စီစဉ်တွေကိုလိုင်းနိုမီတာ32 49လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ပြီးခဲ့တဲ့10နှစ်တာကာလတွေတုန်းကလူမှုဆက်သွယ်ရေးကွန်ရက်ဆိုရှယ်မီဒီယာဟာအာရဗ်နွေဦးမှာအာနာရှင်တွေကိုဖြုတ်ချရေးမှာအထောက်အပံ့ဖြစ်စေခဲ့တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲဆမ်မန်သာပါဝါပြောခဲ့ပါဗျ။ဒီနေ့ကာလမှာတော့ဒါနဲ့ပြောင်းပြန်ဖြစ်လာပြီးပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုနီးပညာဆိုင်ရာတိုးတက်မှုတွေနဲ့အတူဒီမိုကရေစီဆုပ်ယုပ်ကျဆင်းမှုတွေမှာဖြစ်လာတယ်လို့ဆမ်မန်သာပါဝါပြောပါဗျ။
While it's true that digital technology has enabled immense scientific
and economic progress, digital ပညာပိုင်းကနေကြီးမားတဲ့သိပ္ပံနဲ့စီးပွားတိုးတက်မှုအကျိုးရလဒ်တွေကိုကျမတို့နေ့စဉ်ရရှိခံစားနေတယ်လို့အစိုးရတွေရဲ့စောင့်ကြည့်မှုစင်ဆာဖြတ်တောက်မှုဖိနှိပ်မှုတွေဟာလည်းမကြုံစဘူးဖြစ်လာပါတယ်။အာဏာရှင်တွေဟာအင်တာနက်လူမှုကွန်ရက်နဲ့ဉာဏ်ရည်တုအပါအဝင်အချက်အလက်ပေါင်းများစွာကိုလေ့လာသိမ်းယူကုန်ကြပြီးအရင်ကအထက်ကိုလက်စွမ်းထက်လာပါတယ်။
အာနာရှင်တွေရဲ့ digital နည်းပညာအသုံးချမှုစန့်ကျင်တိုက်ဖျက်ရေးဒီမိုကရေစီထိပ်သီးဆွေးနွေးပွဲတစ်ခုမှာ USAID အုပ်ချုပ်ရေးမှူးပါဝါအခုလိုမှတ်ချက်ပေးပြောကြားခဲ့တာဖြစ်ပြီး American အပါအဝင်ဒီမိုကရေစီအစိုးရတွေဟာကဘာတလွှား digital အသုံးချဖိနှိပ်မှုတွေကိုသဘောပေါက်နားလည်လာဖို့ဒါမှမဟုတ်ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ဖို့နှေးကွေးလွှမ်းနေတယ်လို့ဆိုပါတယ်
Of the 3.8 billion people around the world who have access to the internet.
ကမ္ဘာပေါ်မှာလူဦးရေ 3.8 billion လောက် internet သုံးဆွဲနေကြတာပါ။မနှစ်ကဆိုရင်ကမ္ဘာ internet သုံးဆွဲမှု3ပုံ2ပုံအများစုရှိတဲ့တိုင်းပြည်တွေကအစိုးရတွေဟာ internet သုံးဆွဲသူတွေကိုသူတို့ရဲ့နိုင်ငံရေးဒါမှမဟုတ်လူမှုရေးအမြင်တွေကို online မှာဖော်ပြကြလို့ဖန်ဆီးထောင်ချခံကြရပါတယ်။ဒီအတိုင်းလှုပ်ခွင့်ပေးလိုက်ရင်အနာဂတ်ကိုအာဏာရှင်တွေကပဲပိုင်ဆိုးသွားပါလိမ့်မယ်။
ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်သမရရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အမေရိကန်ပြည်ထောင်စုကကနဦးဆောင်ရွက်မှာတွေကိုအဆိုပြုထားပါဗျ။ဥစွာပထမ USAID အနေနဲ့ digital နည်းပညာကိုအသုံးပြုပြီးဒီမိုကရေစီကိုချဲ့ထွင်အောင်မှာနှစ်စဉ်အသုံးစရိတ်ကိုဒေါ်လာသန်း20အထိတိုးမြှင့်ပြီးရင်းနှီးမြှုပ်နှံမှာဖြစ်ပါတယ်။ဒုတိယအနေနဲ့လူအခွင့်အရေးကိုစိုးစိုးရွားရွားထိပါစေရမှာသုံးတဲ့နည်းပညာနဲ့ software တွေပြန့်နှံ့မှုကိုကာကွယ်ဖို့အမေရိကန်ပြည်ထောင်စုနဲ့မိတ်ဖက်တိုင်းပြည်တွေကထိန်းချုပ်မှုတွေလုပ်သွားပါမယ်။တတိယအနေနဲ့အပြည်ပြည်ဆိုင်ရာလူအခွင့်အရေးစာချုပ်စာတမ်းနဲ့တရားဥပဒေစိုးမိုးရေးတွေနဲ့အညီအစိုးရတွေအနေနဲ့စောင့်ကြည့်ရေးနည်းပညာတွေဘယ်လိုသုံးပြီးလိုက်နာမလဲဆိုတာကိုစောင့်ကြည့်တဲ့အခြေခံကျတဲ့စည်းမျဉ်းတွေကိုအမေရိကန်၊ကနေဒါနဲ့ဒိန်းမတ်နိုင်ငံတွေကလှုပ်ဆောင်ပါမယ်။စရုပ်ထအချက်အနေနဲ့အနာဂတ်နည်းပညာနယ်ပယ်မှာဒီမိုကရေစီတံပိုးတွေကိုတည်ဆောက်ဖို့အတွက်နည်းပညာပိုင်းစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့ရန်ပုံငွေထောက်ပံ့ပေးမှာဖြစ်ပါတယ်။ပြင်စမအချက်အနေနဲ့ဆင်ဆာကိုကြော်ဖြတ်တဲ့နည်းပညာအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ရန်ပုံငွေတစ်တွေသုံးပြီးဖိနှိပ်ခံနေရတဲ့လူအဖွဲ့အစည်းတွေမှာအင်တာနက်လွတ်လပ်ခွင့်ရှိလာစေဖို့ကူညီမှာဖြစ်ပါတယ်။နောက်ဆုံးအနေနဲ့အမေရိကန်နဲ့မိတ်ဖက်တိုင်းပြည်တွေဟာကမ္ဘာလုံးဆိုင်ရာအင်တာနက်စီမံအုပ်ချုပ်ရေးစနစ်ကိုဝေမျှတာဝန်ယူဖို့ခိုင်ခိုင်မာမာရည်ရွယ်ထားတာဖြစ်ပါတယ်။နည်းပညာလောကမှာတွက်တွက်လက်လက်ဖြိုချပစ်တာဟာအောင်မြင်ရေးဂါထာရန်တရားတရားဖြစ်ပြီးအတော်များများဟာလည်းပြိုကျခဲ့ပြီးဖြစ်တာမို့အခုအဆပြီးဒီမိုကရေစီကိုပြန်လည်ကုစားဖို့အရင်အထက်တွက်တွက်လက်လက်လှုပ်ဆောင်ကြဖို့ကျမတို့အားလုံးမှာတာဝန်ရှိတယ်လို့လည်းဆမန်သာပါဝါကပြောဆိုသွားပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုတင်ဆက်ခဲ့တဲ့အာဘောဟာဆိုလို့ရှိရင်အမေရိကန်အစိုးရရဲ့အာဘောသားဖြစ်ပြီး VOA ရဲ့အာဘောမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ရတောက်ချာနေမနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါမကြာမီအချိန်အတော်အတွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တောက်ကြနေမနက်ပိုင်းတန်လင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49နဲ့လိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်။နောက်တော့တာဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုတည်းမှာဆိုလို့ရှိရင်
ငင်းငင်းလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်ဖို့ကတော့ပထမဦးဆုံးကတော့ဒီတကယ်ကိုငင်းငင်းစီကျင်တဲ့ဆန္ဒပေါ့နော်နိုင်ငံရေးရငင်းငင်းလုပ်ငန်းစဉ်ကိုအသုံးချတာမျိုးမဟုတ်ဘဲနဲ့မိမိရဲ့တကယ်ရင်
တိုင်းရင်တည်င်းလောအစီအစဉ်ကိုထုတ်လင်းတဲ့အခါမှာမကြံပြီးပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်တော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ဈာမရေးအစီအစဉ်တွေကိုလည်းထုတ်လင်းပေးဖို့စီစဉ်ထားပါတယ်အခုပထမဦးဆုံးအနေနဲ့ကတော့ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုဥစွာတင်ပြပေးပါမယ်။စကိုင်းနဲ့မကွေးမှာပြည်သူ့ကာကွယ်ရေးတပ်တွေခုခံခစ်စစ်ဆင်နွှဲနေတဲ့ပုံကိုဥအောင်ခင်ကရေးသားထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာကိုနားတော်တာရှင်ပါခင်ဗျာ
။စစ်ကောင်စီတပ်ရဲ့ပြစ်ခတ်နေနေမှုကိုခုခံတိုက်ခိုက်လို့ထင်ရှားတဲ့နေမျိုးတွေထဲမှာစကိုင်းနဲ့မကွေးတိုင်းပါဝင်ပါတယ်။တိုင်းကြီးခုနှစ်တိုင်းမှာသခိုင်းတိုင်းဟာအကျယ်ဝန်းဆုံးပါမြမပြည်အလဲပိုင်းကမြောက်ပိုင်းဆုံးအထိရှည်ရပါလေမြောက်ဖက်ဆုံးခန္တီခရိုင်ကတောင်ဖက်ဆုံးရင်းမာပင်ခရိုင်အထိဆက်တခရိုင်ရှိပါတယ်ဒီထဲမှာရင်းမာပင်ရွှေဘိုသခိုင်းမုံရွာနဲ့ကလေးခရိုင်တွေမှာခုခံတိုက်ပွဲဆက်တင်တာတွေ့ရပါတယ်အခုတော့အခြားအရက်ဒေသတွေမှာပါရရလက်နဲ့ခုခံတွန်းလှန်နေပြီဖြစ်လို့သခိုင်းတိုင်းကိုထုတ်ကြိမ်မှုအလုံးခက်ခဲနိုင်ပါတယ်။စကိုင်းတိုင်းမှာကြေးရပေါင်း6000နီးပါးရှိပြီးလူရေ9000ကျော်ရှိတာမို့ရေရှည်ခုကစီရှင်နှွဲနိုင်မဲ့အခြေအနေရှိပါတယ်။မကွေးတိုင်းမှာတော့ကြေးရ9000နီးပါးရှိပြီးလူရေက4000နီးပါးရှိပါတယ်။ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်တွေကမိုင်းတောင်မိုင်းဆွဲတိုက်ခိုက်တာများပါတယ်။စစ်ကောင်စီတပ်ကတော့ကြေးရတွေမှာတပ်ဆွဲပြီးအိမ်ကြီးနဲ့ရှုရတားတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အသုံးချမှုလေကြောင်းတိုက်ခိုက်မှုစတာတွေနဲ့ထိုးစစ်ဆင်ပြီးတုံ့ပြန်ပါလေ PDF တပ်ကိုရင်ဆိုင်မဲ့အစရွာတွေကိုဝေးကြီးကနေလက်တက်ကြီးနဲ့လှမ်းပစ်ကြပါလေ
ကဏီမြို့နယ်မှာတူမီကန်ကဏီ PDF နဲ့စစ်ကောင်စီတပ်တို့ကြား EP နဲ့မေလ2လနီးပါးကြာတိုက်ခိုက်ရမှာကဏီဘက်က90ကျော်ကြာဆုံးပြီးစစ်ကောင်စီဘက်က300လောက်တေဆုံးကြောင်းမေလ29ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါရယ်ကဏီမြို့နယ်မှာမကြာခဏတိုက်ပွဲဖြစ်ပွားတာမို့ရွာပေါင်း90ကျော်ကစစ်ဘေးရှောင်သူတောင်းချီရှိနိုင်တယ်လို့ကဏီ PDF ကပြောတာကိုဇူလိုင်1ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါရယ်ရေဦးမြို့နယ်နဲ့ကလေးမြို့နယ်တွေမှာရဟတ်ရင်တွေနဲ့ပြစ်ခတ်ပြီးရွာတွေဝင်မီးရှို့ခဲ့ကြောင်းဒီဇင်ဘာလ29ရက်နေ့ထုတ် DBB သတင်းမှာဖော်ပြပါရယ်ဒါပေမဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ခြင်းသူတိုးပွားလာနေပါရယ်ရဟန်းရင်ဒီပြောင်းဝဲနေတဲ့ဂျားကပဲမုံရွာတောင်ဘက်ချောင်းဦးမြို့နီးမှာစစ်ကောင်စီရင်နှန်းကိုဒေသခံ PDF ကပထမဦးဆုံးအကြိမ်မိုင်းဆွဲတိုက်ခိုက်ပုံကိုဒီဇင်ဘာ31ရက်နေ့ထုတ် VOA သတင်းမှာဖော်ပြခဲ့ပါတယ
်။ဒီတိုင်းတိုင်းကပလူခရိုင်ကျွန်းလာမြို့နယ်မှာဒေသခံ PDF အဖွဲ့တွေတိုးပွားလာကြောင်းသိရပါတယ်။ KIA ကချင်းတပ်ဖွဲ့အကူအညီနဲ့လက်လုံမိုင်းနဲ့လက်လုံသဏ္ဍာန်တွေကိုထုတ်လုပ်ပြီးစစ်တင်တန်းလဲပေးနေပါတယ်။ကျွန်းလာဒေသမှာတဲ့ PDF တွေထောင်ချီရှိနေမယ်လို့ခမရပါတယ်။စစ်ကောင်စီတပ်ကရဟရင်၄စီးရက်တိုက်လင်းရင်၄စီးနဲ့အောက်တိုဘာ28ရက်နေ့ကထိုးစစ်ဆင်ကြောင်းမြန်မာနောက်မှာတရင်ပြပူထားပါတယ်။စကိုင်းနဲ့မကွေးတိုင်းကတူမီကန် PDF ကိုစစ်ဆင်ရမှာခက်ခဲလာတဲ့အတွက်စစ်ကောင်စီတပ်ဟာတိုက်လေရင်နဲ့စစ်ရဟတ်ရင်ကိုနေရာတိုင်းမှာအသုံးပြုလာတာဖြစ်ပေါ်ရပါတယ်။
ပြည်သူ့ကာကွယ်ရေးတပ်ဟာစစ်လက်နက်ပစ္စည်းထုတ်လုပ်ဖို့စ조사အားထုတ်နေပုံကိုမကွေးတိုင်းမြိုင်မြို့နယ် PDF ဥက္ကဋ္ဌဦးအောင်စေရကိုမြေလက်အတန်သတင်းဌာနကဒီဇင်ဘာ29ရက်နေ့ကဆက်သွယ်မေးမြန်းခဲ့ပါတယ်။လက်လုံ RPG နည်းပညာရရှိထားပြီးဖြစ်လို့ ပခုံးတန်းရှော့ဂန်ထုတ်လုပ်ဖို့ကြိုးစားနေတယ်လို့ဆိုပါတယ်လောလောဆယ်မှာတော့ဆွဲမိုင်းတိုက်မိုင်းနဲ့ remote မိုင်းတွေကိုထုတ်လုပ်ပြီးခုခံစစ်ဆင်နွှဲနေပါတယ်လက်နက်တီထွင်ထုတ်လုပ်ရတာအလွန်အန္တရာယ်ရှိပါတယ်စမ်းသပ်ရင်အခြေအစမမှန်လို့ထိခိုက်ဒဏ်ရာရတာမျိုးတွေရှိပါတယ်တခါတလေအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်စစ်ကောင်စီဘက်ကဗျူဟာပြောင်းပြီးတိုက်ခိုက်တယ်လို့PDF ကလည်းဗျူဟာပြောင်းပြီးမဖြစ်မနေခုခံတိုက်ခိုက်နေမှာဖြစ်တယ်လို့ဦးအောင်ဇေယျကပြောပါတယ
်စစ်ကောင်စီကိုမထောက်ခံလို့တက်ခထွက်ပြေးပြီး PDF နဲ့တူအောင်လိုက်သူတွေရှိနေမယ်တက်ခမထွက်ပဲ PDF ကိုအလူငွေထက်ပြီးထောက်ခံသူကတော့အလွန်ရှားမယ်ထင်ပါတယ်ဒါပေမဲ့မုံရွာအခြေစိုက်စစ်ကောင်စီကခမရ16ကမုံရွာ PDF ကိုချက်9သိန်းလူသားနဲ့အကြောင်းကိုနိုဝင်ဘာလ16ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်သူမိတနတ်နဲ့ဆက်လိုက်တဲ့ဒေတာကံ PDF ရဲ့ခုခံစစ်ကိုစစ်ကောင်စီကလေကြောင်းကနေအပြင်းခံတိုက်ခိုက်လာပါတယ်တပ်သားတွေကိုရဟရင်နဲ့ပို့ဆောင်ပြီးကြီးရော်တွေကိုတိုက်ခိုက်ခဲပါတယ်လောကနဲ့နှစ်ပတ်လောက်ကပဲပလဲမျိုးနေနဲ့ဒီပြင်းမှာလေကြောင်းထိုးစစ်တွေလုပ်ပါတယ်2021အတွင်းသကိုင်းတိုင်းမှာမိုင်းဆွဲမိုင်းထောင်မှုအပါအဝင်တိုက်ပွဲ300ကျော်ဖြစ်ပွားပြီးစစ်ကောင်စီတပ်သား900ကျော်တေဆုံးကနေအိမ်9000ကျော်ဖျက်ဆီးခံရပြီးစစ်ကြောင်သူ6000ကျော်ရှိနိုင်ကြောင်းဇန်နဝါရီလ12ရက်နေ့ထုတ်အရာဝတီသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြမရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍအစီအစဉ်ကိုဆက်ချင်ပါသေးတယ်ဒီတစ်ပတ်မှာတော့ Omicron အကြောင်းကိုပဲတင်ပြထားပါတယ်မြန်မာနိုင်ငံမှာ COVID-19 မျိုးကွဲသစ် Omicron ကူးစက်မှုတွေတစားတဲ့တစားများလာပါတယ်။အခြားနိုင်ငံတွေမှာလို့ကူးစက်များမှုအလွန်မဖြစ်ဖို့အတွက်ကာကွယ်နိုင်မှုကျန်းမာရေးပညာရှင်တွေကသတိပေးနေတာတွေရှိပါတယ်။ဒီမျိုးကွဲသစ်ဟာပြည်ပကပြန်ဝင်လာသူတွေကနေတဆင့်ပြည်ထဲမှာကူးစက်လာနေချိန်မှာရှေ့ဆက်ဘယ်လိုကာကွယ်မလဲဆိုတာတွေကိုတင်ပြထားပါတယ်။ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ Frederick Health ဆေးရုံကကူးစက်ရောဂါအထူးကူဒေါက်တာခိုင်စင်ဆန်းကိုကိုဝင်းမင်းကစက်တယ်မင်းမြန်ပြီးတော့တင်ပြထားပါတယ
်โอเคဒေါက်တာခိုင်စင်ဆန်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီအိုမီကရွန်မျိုးကွဲသစ်ပေါ့နော်ကူးစက်မြန်တာတစ်ဖြည်းဖြည်းနဲ့ဟိုအတွေ့များလာတာနဲ့အတူအခုဒီကြောင်းတစ်ခုမှာပါပေါ့နော်အစုလိုက်ပြုံလိုက်စဖြစ်လာတာပါမကြာခင်ကတွေ့ရတယ်ဆိုတော့နိုင်ငံတကာမှာအခုနောက်ဆုံးတွေ့နေတဲ့အနေအထားတွေကမြန်မာနိုင်ငံအတွက်အရေးကြီးဆုံးစိန်ပါစပြီးတော့အကြံပြုချက်ပဲ
ဒီ Omicron ပေါ့နော်အားလုံးသိရတဲ့အတိုင်းပဲကူးစက်နှုန်းကလည်းအရင် variant တွေထက်ကို23ဆလောက်ပိုပြီးမြန်နေဆိုတော့လေမြန်မာပြည်တက်ကတော့အဲ့လိုမျိုးပြန်နှုန်းနေများမှာကူးစက်နှုန်းမြန်မာရောဆိုရင်မိရပေါ့နော်အဲပြီးတော့အထူးသဖြင့်အခုချိန်မှာပြည်သူလူရဲ့ဒီယောဂါရှိတဲ့ကိစ္စတွေကိုတေချာတိရမှုတွေမျိုးလည်းမတေချာတဲ့ခါကြတော့လေကူးစက်တာတွေပြန်ပွားတာတွေအရင်မြန်မာရောဆိုရင်မိရပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလို့ဒီမမြန်အောင်ပေါ့နော်ဘလို့အကြံပြုချင်လဲပြည်သူတွေကိုလေအဓိက
တော့လေဒီယောဂါကအဲ close contact ပေါ့နော်လူတွေနဲ့တယောက်နဲ့တယောက်ထီရနေပြီးတော့ပွားတာဆိုတော့တက်နိုင်သမျှလူစုလူဝေးရှိရနေအောင်မသွားတာကောင်းနေပေါ့နော်ဟုတ်ကျွန်မအဲ WHO က suggest ထုတ်ထားတာလေးကိုသဘောကျလို့လေ 3Cs ပေါ့နော်အဓိက3ခုရဲ့ close spaces တွေပေါ့လိုမျိုးအလုံးပိတ်နေနေရာတွေမသွားပါနဲ့ပေါ့ပြီးတော့ crowded places တွေလူတွေများတဲ့နေရာအောင်မသွားပါနဲ့ပြီးရင် close contact လူနဲ့တိတ်နေနေကမြင်နေပေါ့နော်ဒီမှာ US မှာကျတော့အဓိကတော့ vaccine ထိုးပါပေါ့နော်မြန်မာပြည်မှာတော့ဘယ်လောက်ထိ available ဖြစ်လဲမသိဘူးအဲခုနပြောသလိုပဲလူတွေနဲ့6 feet away နေတာတို့ mask တွေကိုတေချာတက်တာတို့လက်ကိုပုံမှန်ဆေးတာတို့ပြီးတော့အဲ့လိုမျိုးကိုယ်မှာယောဂလက္ခဏာကြီးပြလာပြီဆိုလို့ရှိရင်လည်းကိုယ့်ကိုယ်စစ်ဆေးပြီးတော့ပေါ့နော်ကိုယ့်ကိုယ်တည်တည်ချာချာနေတာမျိုးလို့လုပ်တင်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုနေထမ်းမှာဒီစစ်ဆေးဖို့အတွက်ပေါ့နော်အမေရိကန်မှာတော့ test kit စီတစုံတရာရနိုင်တော့လဲပဲမြန်မာနိုင်ငံမှာမရနိုင်တဲ့အနေအထားဆိုရင်ရောဘယ်လိုလက္ခဏာတွေပေါ်လို့ရှိရင်သိတတ်ခွင့်နေကြတယ်
အဓိက covid ကဖြစ်တဲ့လူတွေလည်းသိမှာပေါ့နော်ကိုယ့်ရဲ့ညီနာမှာရှိတဲ့ကိုယ်နဲ့ထိတွေ့ခဲ့တဲ့လူတွေကအဲ့လိုမျိုးနေမကောင်းမကျန်းမာတဲ့ sign တွေပါပြခဲ့တဲ့လူတွေနဲ့ထိတွေ့ခဲ့သည်ရှိတော့ကိုယ်လည်းအဲ့လိုမျိုးနှာစည်းတာချောင်းဆိုးတာလဲချောင်းနာတာကိုယ်ပူရာတွေဖြစ်လာပြီဆိုလို့ရှိရင်တတ်နိုင်သမျှအဲ့လိုမျိုးစစ်ဆေးဖို့မဖြစ်နိုင် ုင်ဘူးဆိုလို့ရှိရင်တော့အကောင်းဆုံးကတော့ခွဲနေလိုက်တာအကောင်းဆုံးပေါ့နော်ပြီးတော့လည်းခုနကပြောသလိုပဲပေါ့လက်စီးရာတို့အလူတွေနဲ့တနင်္သမြာဝိနေရာတို့ကိုကိုယ်တိုင်လည်းချောင်းဆိုးနေတဲ့အတွက်ကိုချောင်းဆိုးတဲ့အခါသတိထားဆိုတာသူများရဲ့စီမရအောင်ဒီတထောင်ကိုယ်ထဲမှာဆိုးတာတို့မျက်နှာအုပ်ပြီးဆိုးတာတို့ပြီးတော့ mask ကိုလည်းလုံးလုံးချုံချုံတက်တာတို့လုပ်တင်ပါတယ
်ဟုတ်ကဲ့အခုဒီနောက်ဆုံးတွေ့ရှိချက်တွေရပေါ့နော်ဒီ mask ပတ်သက်တဲ့နှာခေါင်းစီးနဲ့ပတ်သက်လို့ရောဘယ်လိုအကြံပြုချင်လဲ
အခု omicron ကဒီ current virus တွေထက်အများကြီးပိုပြီးတော့ကူးစက်နိုင်နေပေါ့လေအဲတချို့ကတော့ပြောကြဒီ KN95 တို့ N95 အဲ့ဒီ mask တွေပို့ပြီးတော့ကောင်းတယ်မှန်မှားရရပို့ကောင်းပါတယ်ဒါပေမဲ့အဲ့လိုမျိုး N95 mask တို့ KN95 တို့ကနေရာတိုင်းမှာရှိချင်မှရှိမှာဆိုတော့လေပုံမှန်တိုင်းကတော့ဒီ cloth mask ပေါ့နော်ဒီပိတ်သားမျက်နှာဖုံးနေတာတလွှာတဲဆိုရင်တော့မသုံးတာကောင်းနေရှင့်အဲ့လိုမျိုးနှလွာသုံးလွာနဲ့ချုပ်ထားတဲ့ဟာတွေရှိပါတယ်အဲ့လိုမျိုးဟာတွေကပုံမှန်တလွာရဲပါတဲ့ဟာထက်ဆိုရင်ပို့ပြီးတော့ကောက်နိုင်တယ်ပြီးတော့ဒီ surgical mask ပေါ့နော်ဟိုဆိုင်မှာရောင်းတဲ့အပြာရောင် mask တွေရှိရဲအဲ့လိုမျိုးဆိုလို့ရှင့်အနည်းဆုံး3ဓာတ်လောက်ပါတဲ့အတွက်ဒီပိတ်ဆက်နဲ့လုပ်တဲ့ mask ဆက်ဆိုရင်တော့ပို့ကောင်းတယ်အဓိကကတော့ဘလို mask မျိုးပဲသုံးသုံးကိုယ်မျက်နှာနဲ့တေချာတော့အမယ်အလေးဝင်လွေတွက်ကပေါ့နော် mask အောက်ကနေပြီးတော့တိုးထွက်နေရမျိုးမဖြစ်တဲ့အောင်အဲနှကောင်းကနေပြီးတေချာ PPCC အလုံးလုံးချုံချုံရှိရဲ mask နှကောင်းကိုလည်းအုပ်ရမယ်ပါးစပ်ကိုလည်းအုပ်ရမယ်အဲ့လိုမျိုးတက်ထားတဲ့အချိန်မှာတက်ရှူကြက်နေရမျိုးလည်းမဖြစ်ရဘူးပြီးတော့တစ်ချိန်တည်းမှာပဲလေတွေလည်းအရင်ကြီးဝင်တာထွက်တာမျိုးဖြစ်မနေတဲ့ကိုမျက်နှာနဲ့တော်တဲ့ mask မျိုးကိုတက်တင်ပါတယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ဒီကာကွယ်တဲ့ကြားလိုက်ကပဲပေါ့နော်မတော်တဆဖြစ်လာခဲ့ရင်ရောဘာတွေကိုကြိုမျှော်လင့်ထားပြီးတော့ဘလောက်ကြာကြာဒီယောဂာနေတာကိုသတိထားပြီးတော့ဆက်ခွဲနေဖို့လိုမလဲ
အခုဒီ Omicron ကပေါ့နော်ကူးစက်တာမြန်တယ်လို့ယောဂပေါ်တာလေအရင် variant တွေချက်စားလို့ချင်းပို့ပြီးတော့မြန်တယ်လို့ပြောကြရရှင်သူက3ရက်ကနေ5ရက်အတွင်းပေါ်နိုင်တယ်ပေါ့နော်အရင်တော့ကတော့တစ်ပတ်လောက်ထိကြာတတ်တယ်အဲ့တော့ဒီ USA ရဲ့ guideline ရဆိုလို့ချင်း isolate လုပ်မယ်ဆိုရင်လည်း5ရက်ပေါ့နော်အဲ့လိုချိန်အတွင်းမှာယောဂလက္ခဏာပေါ်လားမပေါ်လားဆိုတာကိုကြည့်ပေါ့နော်အဲ့လိုမျိုး5ရက်ကျော်လို့6ရက်လောက်မှပေါ်ဆိုလို့ရှိရင်တော့ probably သူဒီယောဂမရတော့လည်းဖြစ်နိုင်တယ်ပေါ့လေအဲဒါပေမဲ့အကယ်၍များယောဂလက္ခဏာစပေါ်လာခဲ့ပြီဆိုလို့ရှိရင်ပထမဆုံးယောဂလက္ခဏာစပေါ်ရက်က day 0ပေါ့နော်အဲ့ရက်ကို day 1အနေနဲ့ပထမနေ့အနေနဲ့မကောင်းမင်းနဲ့ဒုတိယနေ့ကိုပထမနေ့အနေနဲ့ကောင်းပြီးတော့အဲ့ကနေပြီးတော့5ရက်ပေါ့နော်အဲ့ ठी ကိုခွဲနေတာအကောင်းဆုံးပဲအဲ့5ရက်ပြီးရဲ့ခါမှာကိုစပ်ပူနေတည်းရဆိုလို့ရှိရင်ထပ်ပြီးတော့ခွဲနေတဲ့နဲ့ဒါမှမဟုတ်5ရက်မှလုံးဝကိုလည်းမပူတော့ပေါ့နော်အဲ့လိုမျိုးဆေးရည်ပိုင်းမတောက်ပဲပါရာစီတမောရည်ပိုင်းမတောက်ဖဲနဲ့ကိုပူမရှိတော့ဘူးဆိုရင်တော့အိမ်ထဲမှာအောင့်နေစရာမလိုတော့ဘူးပေါ့ဒါပေမဲ့ဒီ CDC ကဘာလို့ထပ်ပြောထားလဲဆိုတော့အဲ့လို5ရက်မှ symptoms မရှိပေမဲ့အပြင်ထွက်လို့ရတယ်ဒါပေမဲ့နောက်ထပ် additional 5ရက်လောက်ကတော့ပို့ပြီး mask ကိုတေချာအုပ်ပြီးတော့ဘယ်သူနဲ့မှပေါ့နော် mask မပါဘဲနဲ့ contact မလုပ်ဖို့ထပ်ပြီးတော့ပြောထားရပါတယ
်โอเคสรุปဒီကာကွယ်ဆေးထိုးရတဲ့သူတွေအနေနဲ့အမေရိကန်မှာဒီတင်းထမှုအနေထားရောကူးစက်မှုတော့ခံရတယ်ပေါ့နော်ဘယ်လိုတွေ့ရလဲ
ကာကွယ်ဆေးမထိုးထားတဲ့လူတွေရဲ့ဆေးရုံတက်နှုံးဟာ80ရာခိုင်နှုန်းလောက်ပေါ့နော်အဲဒီပတ်ဝန်းကျင်မှာရှိရလို့ပြောတယ်ဒါပေမဲ့ကျွန်မကိုယ်တိုင်ရဲ့တွေ့ကြုံကတော့90ရာခိုင်နှုန်းနဲ့အထက်မှာရှိရလို့ပြောချင်တယ်ရှင့်အဲဗက်ဆင်းထိုးထားတဲ့လူတွေလည်းရောက်ပါတယ်ဆေးရုံမရောက်ဘူးမဟုတ်ဘူးဒါပေမဲ့ဗက်ဆင်းထိုးထားတဲ့လူတွေကသူတို့မှာကိုဗစ်ဖြစ်ကြပြီဆိုလို့ရှင်သူတို့မှာနောက်ထပ်သူတို့နဲ့တွဲပြီးတော့ရှိနေတဲ့ယောဂါတွေပေါ့ဥပမာအဆုတ်ယောဂါတို့အဲအစမာတို့ပေါ့နော်အဲ့လိုမျိုးရှိတဲ့အတွက်ကိုအဲ့ဒီယောဂါတွေဆိုးပြီးရောက်လာတာပေါ့နော်ဒီကကိုဗစ်ယောဂါဆိုးလို့ရောက်လာတာရှားတယ်အဲ့တော့ဗက်ဆင်းထိုးထားတဲ့လူတွေကယောဂါအခန်းရှိနောက်မှသူတို့ကယောဂါပြင်ထန်မှုနှောင်းကနည်းတယ်များသောအားဖြင့်အသက်ရှင်ကြရပေါ့နော်အဲ့လိုဆုံးမကြတဲ့လူတွေထဲမှာဗက်ဆင်းမထိုးထားတဲ့လူတွေပဲများပါတယ်ပြီးတော့ယောဂါဆိုးသွားတဲ့ဟာလူ patient တွေဟာလည်းဗက်ဆင်းမထိုးထားတဲ့လူတွေပဲများပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာခိုင်စင်ဆန်းခင်ဗျာ
ကိုဝင်းဝင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့တောက်ကြနေမနေ့ဘက်အတန်လွင့်စီစဉ်တွေကိုလိုင်းလိုမီတာ32 49နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ် VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ရေးသားရမယ် email လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါအောင်မယ် ဆက်လက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတစ်ခုကတော့ထိုင်းနိုင်ငံအခြေစိုက်ဖီဗာဝိုင်းတော်သားတွေတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါမြဇက်ဒေသတိုင်းသားတည်င်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံခရိုင်နဲ့ဖအံခရိုင်ဘက်မှာ KNU နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားပြစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံ 5,000 ကျော်စစ်ပေးတိမ်းရှောင်နေကြရပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ရေးတင်းမာမှုအရေးအယောင်တွေရှိနေလို့ကျေးရွာသားတွေကတိမ်းရှောင်နေကြရတယ်ဆိုတာနဲ့စစ်ကောင်စီရဲ့ငြင်းချင်းလုပ်ငန်းစဉ်အပေါ် NGO လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကဘယ်လိုမြင်ပါသလဲဆိုတာတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်မျိုးသားစီယုံထိန်းချုပ်နယ်မြေတပ်မဟာ9နဲ့တပ်မဟာ6ဒေသဖြစ်တဲ့ကရင်ပြည်နယ်ဖားပုံခရိုင်နဲ့ဖအံခရိုင်ဘက်မှာစစ်ကောင်စီတပ်ကလေရင်ဘုံကျဲတိုက်ခိုက်မှုနဲ့ကျေးရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ထပ်ပြေးတိမ်းရှောင်နေရတဲ့စစ်ရှောင်ဦးရေ 9,000 ကျော်ရှိတယ်လို့ KNU ဘက်ကထုတ်ပြန်ထားပါတယ်အခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီး15ရက်နေ့အထိစစ်ကောင်စီဘက်ကလေရင်ဘုံကျဲတက်ခိုက်မှု9ကြိမ်ရှိတဲ့အပြင်ရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အပြစ်မဲ့ပြည်သူစုစုပေါင်း9ဦးသေဆုံးပြီး19ဦးဒဏ်ရာရရှိသွားတယ်လို့ KNU သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့နှစ်ဧပြီလကစပြီးအခုနှစ်ဇန်နဝါရီလအထိစစ်ကောင်စီလေကြောင်းတက်ခိုက်မှုနဲ့မြေပြင်ထိုးစစ်ဆင်တာတွေကြောင့်တစ်နှစ်အတွင်းစုစုပေါင်းစစ်ရှောင်တသိန်းအထက်ရှိနေပြီးတောတောင်တွေထဲမှာအကူအညီမရဘဲလှပေါင်းကြာရှည်တိမ်းရှောင်နေရတဲ့စစ်ရှောင်တောင်းနဲ့ချီရှိတယ်လို့လည်းကရင်လူအခွင့်အရေးအဖွဲ့ KHRG ဘက်ကပြောပါတယ
်ရခိုင်ပြည်နယ်ကြောက်တော်မြို့မှာရခိုင်တပ်တော်ရေးနဲ့စစ်ကောင်စီတပ်တို့စစ်ရေးတင်းမာမှုအရေးအယောင်တွေရှိနေတဲ့အတွက်ကျေးလက်ရွာသားတွေတိမ်းရှောင်နေကြပါတယ်စန္ဒမိုင်လ18ရက်နေ့ကလေးကကြောက်တော်မြို့နယ်ပြည်ထုကျေးရွာအနီးမှာစစ်ကောင်စီတပ်ကလာရောက်နေရယူထားတဲ့အတွက်အေးအဖွဲ့နဲ့စစ်ရေးတင်းမာမှုတွေဖြစ်ပွားတဲ့နောက်အခုအခါဝင်စုကျေးရွာဘုံကြီးကျောင်းမှာစစ်ကောင်စီတပ်ကဆက်လက်တပ်ဆွဲထားတယ်လို့ဒေတာခန်တွေကပြောပါတယ်အခုလိုစစ်ကောင်စီတပ်ကတပ်ဆွဲထားတဲ့အတွက်ဝင်စုပြည်ထုနဲ့ငားဆောင်ကျေးရွာပါဝင်ရှမ်းရွာဘက်ကကျေးရွာတွေလည်းတင်းရှောင်နေကြပြီးပြည်ချောင်းကားလမ်းမှာလည်းအခုတချို့တွာလာနေကြပေမဲ့ပုံမှန်တိုင်းမဖြစ်သေးဘူးလို့ကြောက်တော်မြုပ်ခန်တွေကပြောပါတယ်ရခိုင်ပြည်နယ်မှာအရင်နဲ့စစ်ကောင်စီတပ်တို့နှစ်နှစ်ကျော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာ2022ခုနှစ်နိုဝင်ဘာလတုန်းကရပ်တန့်ခဲ့ပြီးအခုအခါစစ်ရေးနောက်ထပ်ကြော့ပြန်နေတင်းမာလာတာလို့လေလာသုံးတပ်တူတွေကပြောပါတယ်
မွန်ပြည်နယ်ကြိတ်မယောမြို့မှာမိုင်းပကွဲမှုကြောင့်အသက်၈နှစ်အရွယ်မိန်းကလေးငယ်တဦးဇန်နဝါရီလ19ရက်နေ့ကသေဆုံးခဲ့တယ်လို့မြို့ခံတွေကပြောပါရယ်ရံမျိုးအောင်ရက်ွက်ပင်လုံလန်းနဲ့ဘောလုံးကွင်းအနောက်လမ်းတောင်ရှိအမိုက်ပုံမှာဇန်နဝါရီလ18ရက်နေ့နံနက်6နာရီအချိန်ခန့်ကအသက်၈နှစ်အရွယ်မိန်းကလေးငယ်တဦးအမိုက်လာပြစ်စင်မိုင်းပကွဲခဲ့တာဖြစ်ပါရယ်ပကွဲမှုကြောင့်အဲ့ဒီမိန်းကလေးငယ်ဟာဒဏ်ရာပြင်းထန်စွာနဲ့မော်ရမြိုင်ဆေးရုံကြီးကိုပို့ဆောင်ရမှာဇန်နဝါရီလ19ရက်နေ့နံနက်17နာရီအချိန်ခန့်ကတည်ဆုံသွားတာဖြစ်ပါတယ်အလားတူဇန်နဝါရီလ18ရက်ကကြိတ်မယောမြို့နယ်လျှက်စိတ်ရုံးမှာမပေါက်ကွဲသေးတဲ့လက်လုံမိုင်းတစ်လုံးတွေ့ရှိခဲ့ပြီးဇန်နဝါရီလ16ရက်ညပိုင်းကလည်းချောင်းနှစ်ခွကျေးရွာအတွင်းဘုံပေါက်ကွဲခဲ့ပါတယ်
ရှမ်းမြေရှိပိုင်းတချီလေးမြို့မှာဘုံတွေဆက်တိုက်ပေါက်ကွဲခဲ့ပြီးနောက်ပိုင်းအာဏာသိမ်းစစ်ကောင်စီတပ်ကစစ်ကားတွေနဲ့မြို့ထဲမှာလက်ပတ်ပြီးလမ်းတော်လမ်းလာတွေကိုတင်းကျပ်စစ်ဆင်နေပါတယ်တချီလေးမြို့မှာစံဝင်လာ၈ရက်နေ့ကအောင်မြက်ခမ်းမမှာဘုံတလုံး၁၀ရက်နေ့ကလာဝကယုံမှာဘုံတလုံး၁၄ရက်နေ့ကရဲစခန်းမှာနှလုံးပေါက်ကွဲခဲ့တာဖြစ်ပါတယ်ပေါက်ကွဲမှုလက်တယ်ကတော့ခုထိမသိရသေးပါဘူးလာဝကယုံမှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်ကလေးတအူးနဲ့လူကြီးနှအူးတန်ရာရရှိခဲ့ပါတယ်စံဝင်လာ၁၀ရက်နေ့ကလည်းတချီလေး PDF နာမည်နဲ့တချီလေးမြုပ်ဒေတာခံတွေအတော်အလာတတိပြုဆင်ခြင်ကြဖို့ NaN CDM တွေနဲ့ရောနောမနေကြဖို့စာတဆောင်ထုတ်ပြန်ခဲ့ပါတယ်ဒီလိုအခြေအနေမငြိမ်မတက်မှုတွေကြောင့်စံနယ်လ17ရက်နေ့ကစပြီးတချီလေးမြုပ်ကိုည10နာရီကနေမနေ့4နာရီထိအင်္ဂပြေမထွက်ဖို့စစ်ကောင်စီကအမိန့်ထုတ်ပြန်ထားပါတယ်
ချင်းပြည်နယ်ဟာခါမျိုးစေတရက်ွက်မှာရှိတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD လွတ်တော်ကိုယ်စားလှယ်ဥရှံမန်းရဲ့နေအိမ်ကိုစစ်ကောင်စီကချိတ်ပိတ်လိုက်ပါတယ်ဥရှံမန်းရဲ့နေအိမ်ကိုဇန်နဝါရီလ17ရက်မွန်းလွဲ2နာရီအချိန်မှာစစ်ကောင်စီတပ်ဖွဲ့ကလာရောက်ချိတ်ပိတ်သွားတာဖြစ်ပါတယ်သူဟာရွေးကောက်ခံပြည်သူလွတ်တော်ကိုယ်စားလှယ်တဦးဖြစ်တယ်လို့သားဖြစ်သူကလည်းဟာခါမျိုးပြည်သူစေုံအုပ်ဖြစ်ပြီး CDM လှုပ်ရှားမှုမှာပါဝင်တာကြောင့်အခုလိုချိတ်ပိတ်ခံရတာဖြစ်နိုင်တယ်လို့တရခန်တွေကပြောပါတယ်ဟာခါမျိုးမိမျိုးဖအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဥရှံမန်းဟာပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကနေဝင်ရောက်ရှင်ပြိုင်ပြီးဟာခါမျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံရသူဖြစ်ပါတယ
်အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံမှာ2020နှစ်သစ်မှာငင်းချင်းကြီးခြေလန်းသစ်ဆက်တင်တော့မယ်လို့စစ်ကောင်စီကနေဇန်နဝါရီလလယ်လောက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်စစ်ကောင်စီရဲ့ငင်းချင်းကြီးလုပ်ငန်းစဉ်အပေါ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကဘလို့မြင်ပါသလဲဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
်စစ်ကောင်စီအနေနဲ့2022နှစ်တက်မှာငင်းချင်းကြီးဆွေးနွေးဖို့သက်ဆိုင်ရာဖွဲ့စည်းတွေကိုဖိတ်ခေါ်သွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ်
ဒီနှစ်မှာငင်းချမ်းရေးအတွက်ခြိလန်းတင်များဆရပါမယ်ကျွန်တော်တို့ရဲ့ရှေ့လုပ်ငန်းစဉ်9ရက်ရဲ့စတုတ္ထအချက်မှာပေါ်ပြထားပြီးဖြစ်လို့တက်ဆိုင်ရာအခွင့်အရေးအားလုံးကိုငင်းချမ်းရေးအတွက်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ထပ်ပြီးပြောရမယ်ဆိုရင်တော့တက်ဆိုင်ရာအခွင့်အရေးအားလုံးကိုငင်းချမ်းရေးအတွက်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်လို့ပြောကြားခဲ့ပါတယ်ဒါဟာကျွန်တော်တို့အစိုးရအနေနဲ့ငင်းချမ်းရေးနဲ့ပတ်သက်လာရင်ဖြစ်နိုင်သမျှလမ်းကြောင်းမှန်သမျှကိုလမ်းဖွင့်ထားလျက်ရှိကြောင်းပြောလိုပါတယ်
ပြီးခဲ့တဲ့ဇန်နဝါရီ14ရက်နေ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စောမင်းထွန်းကငင်းချမ်းရေးနဲ့ပတ်သက်ပြီးအခုလိုကန့်လှမ်းခဲ့တာပါစစ်ကောင်စီအနေနဲ့နိုင်ငံရေးအရငင်းချမ်းရေးလုပ်ငန်းစဉ်ကိုအတုံးချနေတာမျိုးမဖြစ်ဖို့ NCA လက်မှတ်ရေးထိုးထားတဲ့ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ BNLO ဒုဥက္ကဋ္ဌခွန်မြတ်ထွန်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီငင်းချမ်းလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်ဖို့ကတော့ပထမအဦးဆုံးကတော့ဒီတကယ်ကိုငင်းငန်းစီကျင်တဲ့ဆန္ဒပေါ့နော်နိုင်ငံရေးရငင်းငန်းလုပ်ငန်းစဉ်ကိုအသုံးချတာမျိုးမဟုတ်ပဲနဲ့မိမိရဲ့တကယ်ရင်တွင်းရဆန္ဒနဲ့လုပ်မှလည်းငင်းငန်းရေးဆိုတာဖြစ်တာဖြစ်ပါတယ်အဲတော့ကျွန်တော်တို့ဒီတစ်လျှောက်လုံးမှာကျွန်တော်တို့ကြုံတွေ့လာရတာကတော့ငင်းငန်းလုပ်ငန်းစဉ်ကိုမိမိရင်တွင်းရတကယ်ဆန္ဒနဲ့မလုပ်ပဲနဲ့နိုင်ငံလုပ်ငန်းစဉ်ကိုအသုံးချတာမျိုးတွေကလည်းများခဲ့တယ်ဒါကြောင့်မို့လို့ဒီငင်းငန်းလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်တဲ့အခါမှာအဓိကအရေးကြီးတာလည်းယုံကြည်မှုဖြစ်ပါဆောင်ရွက်ကြတဲ့အကြမ်းမှရှိတဲ့ယုံကြည်မှုဖြစ်ပါတယ်အဲတော့အခုနေ့ခါမှာဒါဒီစစ်ကောင်စီအနေနဲ့ကဒီလိုငင်းငယ်ကန်းကန်းတာတော့ဒီချိန်ဒီခါမျိုးမှာဘယ်လိုဆန္ဒသဘောထားနဲ့ကန်းကန်းနေဆိုတော့ကျွန်တော်တို့လေးလာစောင့်ကြည့်အောင်မှာဖြစ်ပါတယ
်။ကရင်နဲ့ကရင်နီဒေသအပါအဝင်နိုင်ငံတော်လုံးလူလူမှာထိုးစစ်ဆင်နေတာတွေလုံးဝရပ်တပီးဖို့လိုအပ်တယ်လို့ခွန်မြင့်ထွန်းကဆက်ပြောပါတယ်
။တကယ်ငင်းငယ်ကြီးကိုလိုလားတဲ့စိတ်ရင်ထဲကတကယ်လိုလားတဲ့စိတ်နဲ့ဒီလိုငင်းငယ်ကြီးကိုဖိတ်ခေါ်ခြင်းလို့ဆိုရင်တော့စစ်ကောင်စီအနေနဲ့ကပထမဦးဆုံးအပြစ်ခတ်ရတဲ့လောကမှာငင်းငန်းရေးတကယ်လောကမှာဒီကနေ့စစ်ကောင်စီကိုယ်တိုင်ကနေရဲဆက်ဆက်ကြမ်းကြမ်းကြုတ်ကြုတ်အလွန်မင်းတပ်ဖြတ်မှုတွေနဲ့ဒုက္ခပေးထားတဲ့ပြည်သူလူထုရန်သူနဲ့ပတ်မှတ်ပြီးစစ်ခင်းနေတာတွေအရင်ဆုံးရက်တန့်မှာဖြစ်ပါတယ
်လက်ရှိကရင်ပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်မှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေမှာလည်းအင်အားတလွန်နဲ့တပ်နဲ့ကြီးပစ်ကူတွေတိုက်နေရင်နဲ့ဘုံကျဲချနေတာတိုက်ခတ်ရေးရဟရင်တွေနဲ့အနီးကပစ်ခတ်နေတာတွေကြောင့်ပြည်သူထောင်တောင်းပေါင်းများစွာအိုးအိမ်တွေရဆုတ်ခွာဆစ်ဆောင်ဘဝနဲ့ထွက်ပြေးနေရစေဖြစ်ပါတယ်ရှင်
။ဆက်ပြီးတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းကလေးမျိုးကုံသွယ်ရေးလမ်းကြောင်းဖြစ်တဲ့ကလေးတီးတိမ်ကြားမှာစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေတောက်လျှောက်ဖြစ်ပွားနေပြီးကုံစီစီးဆင်းမှုပြတ်တောက်သွားတာကြောင့်ချင်းပြည်နယ်မြောက်ပိုင်းဒေသတွေဖြစ်တဲ့တီးတိမ်တုံးဆန်ဘက်မှာကုံစည်းနှုံးတွေမြင့်တက်သွားပြီးတော့ကွန်ပစ္စည်းတချို့လည်းပြက်လက်မှုတွေရှိနေပါတယ်ဒီအကြောင်းကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ပေးထားပါတယ
်စကိုင်းတိုင်းကလေးမြို့နယ်ချင်းပင်နယ်မြောက်ပိုင်းဒေသကိုဆက်သွယ်တဲ့ကလေးတီးတိမ်ကာလာမပေါ်ကထိန်းစံဟိန်စိန်ကြီးရွာဘက်မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေပြီးအဓိကအားထားရစကိုင်းတိုင်းဘက်ကကွန်ပစ္စည်းတွေကိုပို့ဆောင်လို့မရတာကြောင့်တီးတိမ်နဲ့တွန်းစာမြို့မှာအခြေခံစားသောက်ကိုတွေနှစ်ဆလောက်မြင့်တက်နေတာပါအဲ့ဒီလိုကုန်စည်စီးဆင်းမှုရပ်တန့်သွားတာကြောင့်တီးတိမ်မြို့မှာစားသုံးစီပုံးအဝါတပုံးကိုအရင်ကကျပ်ငွေ9000လောက်ရှိရာကနေကျပ်3000အထိဈေးကျပ်သွားတယ်လို့တီးတိမ်မြို့ခံတဦးကပြောပါတယ်
အဓိကတော့စီစီးတက်တယ်ဟိုစားကုန်စီပေါ့နော်ပုံးအဝါတပုံးပေါ့နော်အရင်က9000 6000နဲ့ဝယ်ထားတဲ့ဟာကိုခုတစ်သိန်းလောက်ရှိပြီနောက်ပြီးတော့တက်စီကအရင်ကတပလင်းကို1000နေရာလောက်ပဲရှိတာလေ
နှစ်ထောင်လောက်ရှိပြီနောက်ပြီးတော့ကျုပ်ဆိုနော်အရင်ကတစ်ထောင်မှာခုနှလုံးရတယ်ခုငါမနေ့ကတော့ငါလုံးကြည့်ရဒီနေ့ရကောင်းရပါမလားတော့ကျုပ်လို့မြောက်ဇန်နဝါရီလ27ရက်နေ့ကစပြီးကလေးမြို့ကနေတိတိမြို့ဘက်ကိုကိုပစ္စည်းဝင်ရောက်မှုမရှိတော့တာကြောင့်တိတိမြို့မှာကိုပစ္စည်းတွေအလို့အရက်ဝယ်ယူနေမှုတို့ကြောင့်လောင်စာဆီတွေအပါဝင်စံစီစာစားတဲ့အခြေခံစားတောက်ကုန်တွေဈေးမြင့်တက်နေပြီကိုပစ္စည်း တက်သွားသလိုချက်သားတပိတ်သားမှာအရင်ကတပေါင်းကနေ16,000အထိတက်သွားတယ်လို့လည်းသိရပါတယ်။အလားတူတွန်းစာမြို့နယ်မှာလည်းကုန်ချောက်ပစ္စည်းတွေဝေစရာကုန်နေပြီးအသားငါးဝေယူစား300အတွက်ပါခက်ခဲနေတယ်လို့တွန်းစာမျိုးကအင်ရှင်မတူကပြောပါတယ
်။ဒါကဘယ်ထင်လောက်ဖွင့်မလဲဆိုတော့မသိချဘူးတဲ့။အဲ့ဒါချင်းပုံစံကောင်တက်ကြတာလေ။ခုချိန်မှလားစံတော့ဘာလို့ဆိုရင်ငါဝယ်ဖို့တော့မဆိုင်မရှိတော့ဘူးအဲ့လိုမျိုး။ပြီးတော့ပိုက်ဆံရှိတယ်ဆိုရင်လည်းခုချိန်မှာဝယ်လို့လည်းမရဘူးအသားတော့ဘာလို့ဆိုလဲဝယ်လို့မရဘူးအဲ့လိုမျိုးချင်း။ဒီမှာတော့မိသားစုတော်မှလေအဲ့လိုမျိုးအဲ့လိုမျိုးတရင်နဲ့တိတ်မချတော့လေစာတိတ်တော့မှမရှိဘူးအဲ့လိုဖြစ်နေတာဆလာနလာလောက်အဲ့လိုမျိုးပိတ်တယ်ဆိုတော့တော်တော်လေးကိုခက်ခဲမှာပဲ
ကလေးတည်တင်ကလန်းတလျှောက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားပြီးရက်ရှိလာကြကလန်းတွေဆက်ပိတ်နေမယ်ဆိုရင်ပြည်သူတွေအတွက်တိတက်ပူဒုက္ခရောက်လာနိုင်တယ်လို့တည်တင်ဒေသခံတို့ကပြောပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
KNU ကရင်အမျိုးသားစီယုံထိန်ချုပ်နယ်မြေဖာပွန်ခရိုင်နဲ့ပအန်းခရိုင်ဘက်မှာစစ်ကောင်စီတပ်ကလေရင်ပုံကျဲတက်ခိုက်မှုနဲ့ကျေးရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်တိရခန့်9,000ကျော်စစ်ဘေးတိမ်းရှောင်နေရပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင် AA နဲ့စစ်ကောင်စီတပ်တို့စစ်ရေးတင်းမာမှုအရေးအယံတွေရှိနေတဲ့အတွက်ကျေးရွာသားတွေတိမ်းရှောင်နေကြရပါတယ်။
သရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ Fever Wine တော်သားတွေအပတ်စဉ်တင်ဆက်နေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ကြရတာပါခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါဦးမယ်ခင်ဗျာ
။ဒီကိစ္စဖြစ်ရှင်းမှာပြက်ပြက်သားသားဆုံးဖြတ်ရမယ့်အချိန်တပြီဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့ဇက်ကိုရုရှားကတပ်ရင်းအားတသိန်းလောက်တိုးမြင့်ထားတာကြောင့်ရုရှားနဲ့နောက်နိုင်ငံတွေကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲသတိပေးပြောကြားလိုက်တာပါ။ရုရှားတပ်တွေယူကရိန်းနိုင်ငံနဲ့ကျူးကျော်ဝင်ရောက်လာခဲ့ရင်အမေရိကန်နဲ့မဟာမိတ်တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းပြောပါရယ်အချိန်ထဲမှာပဲတာဒမန်ရေးနီလန်းနဲ့ဖြည့်ရှင်းမှုရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့အခွင့်အလမ်းတွေရှိနေစေဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါရုရှားစိုးရဲညွန်ကြားချက်နဲ့ယူကရိန်းနိုင်ငံမှာမတည်မငြိမ်ဖြစ်အောင်ကြိုးပမ်းမှုတွေမှာပတ်သက်ဆက်နွယ်မှုနဲ့ယူကရိန်းနိုင်ငံသား၄ယောက်ကိုအရေးယူတန်ခတ်လိုက်ကြောင်းအမေရိကန်ကကြေညာလိုက်ပါရယ်တို့အမှန်အဦးပါဝင်ပြစ်မှတ်ထားတန်ခတ်လိုက်တဲ့ယူကရိန်းနိုင်ငံသားတွေဟာရုရှားထောက်လိုက်ရေး FSB ရဲ့ညွှန်ကြားချက်နဲ့မတည်မငြိမ်ဖြစ်အောင်ကြိုးပမ်းတဲ့လုပ်ငန်းတွေမှာပါဝင်ခဲ့ကြသူတွေဖြစ်ပြီးဒီလောက်ရတွေဟာယူကရိန်းနိုင်ငံအတွက်သမဂ္ဂဒီမိုကရေစီအခြေခံအုတ်မြစ်တွေကိုပါထိခိုက်စေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြာသပတေးနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါမြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့ဆရာနာပိုင်တွေတဘာတောင်းဝင်လုပ်ငန်းကဝင်ငွေရနေတာကိုတားဆီးမဲ့အစီအစဉ်ပေါ်ပြည်ထောင်နိုင်ငံကတူတယ်ဆွမ်းရင်ကုမ္ပဏီကထောက်ခံလိုက်တဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ HRW ကပြောလိုက်ပါတယ်တူတယ်ကုမ္ပဏီရဲ့သဘောထားကြောင့်အမေရိကန်နဲ့ဥရောပသမ္မတ EU တို့အနေနဲ့လည်းမြန်မာနိုင်ငံကဆွမ်းရင်လုပ်ငန်းတွေပေါ်ဒဏ်ခတ်အရေးယူဖို့အချိန်မစွဲသင့်တဲ့အကြောင်း HRW ကကြာသပတေးနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာ
သတင်းချင်းချုပ်တွေကိုကိုအောင်လင်ကပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပတ်အတန်လွင့်စီစဉ်တွေကိုလိုင်းနိုမီတာ3249နဲ့လိုင်းလက်မီတာ109တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့တောက်ကြနေမနေ့ပတ်အတန်လွင့်စီစဉ်တွေအတွက်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတန်ပန်းအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ်အထိုင်ယက်တို့ဖြစ်ပါတယ်ခင်ဗျာဒီကနေ့မနေ့ VOA အတန်လွင့်စီစဉ်တွေကိုလိုင်းနိုမီတာ32နဲ့49VOA Facebook စာမျက်နှာတို့ကပါတိုက်ရိုက်ထုတ်လွှင့်ခဲ့ပါတယ်ခင်ဗျာတော်တာရှင်မြန်မာပြည်သူပြည်သားအားလုံးဘေးရန်တွေကင်းကွာပြီးလူရဆန္ဒပြကြပါစေ VOA ကိုနားတော်တာဆင်လွတ်တဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.